Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2019ခုနှစ်ဇွန်လ23ရက်တောက်ကြနေညဘက် VOE စီစဉ်နေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line lab meter 190တို့အပြင် VOE Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်အောင်ပါအခုညပိုင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ဒေသမှာဘုံးပေါက်ကွဲမှုနှစ်ခုကြောင့်လူ15ယောက်တမန်နဲ့သေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်။ရုရှားရဲ့ထူးဆုံဆန်းစစ်ဆေးနေသူနဲ့ယာရုကဖက်ရှားခံခဲ့ရတဲ့အမေရိကန်ပြည်အောင်စုဆုံဆန်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးကောင် James Comey တို့ကြားရင်းနှီးလွတ်နယ်အတွက်စိတ်နှောက်ယှက်ဖြစ်ရတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခွညုံနဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီကောင်းလင်းကြီးအခုညနားဆင်ရမယ့်သတင်းလော်ရီထဲမှာဆိုရင်တော့ဒီကနေ့၄ချိန်မြောက်ရုံးချိန်မှာ The Voice သတင်းစာ Editor ချုပ်ဦးကျော်မင်းစွေ British ကိုကိုမောင်တို့နဲ့ပတ်သက်လို့တရားပြန်ဘက်ကဘယ်လိုထွက်ဆိုခဲ့တာပါလဲ
ဦးကျော်မင်းစွေနဲ့စာရေးဆရာ British ကိုကိုမောင်အပေါ်မှာတိုင်ကြားခဲ့ခြင်းဆက်သွယ်ရေးဥပဒေပုံမှန်66ဂါဒီယာအရေးယူပေးပါလို့တိုင်ကြားခဲ့ခြင်းမဟုတ်ဘူး
ရန်ကုန်တိုင်းစစ်ထောင်စုချုပ်ရန်ကုန်တပ်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကအခုလိုထွက်ဆိုခဲ့တာလို့ဦးကျော်မင်းစွေရဲ့ရှေ့နေဦးခင်မောင်မြင့်ကပြောသွားတာပါ။ဒါအပြင်ကချင်ပြည်နယ်ကဖမ်းဆီးခံလူငယ်တွေလွတ်လာတဲ့သတင်းနဲ့အတူ AI နည်းပညာကိုအသုံးပြုပြီးစိုက်ပျိုးရေးကဏ္ဍတွေမှာဘယ်လိုနှင့်တင်နိုင်မလဲဆိုတာကိုတင်ပြပေးသွားမှာပါ။ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒါလို့သတင်းဆောင်မတွေမထုတ်လွှင့်ခင်မှာအခုအရင်ဆုံးတောက်ကြနေညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မခွန်ညိုရုကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံနောက်မြောက်ဘက်ဒေသမှာဘုံးပေါက်ကွဲမှုနှစ်ခုကြောင့်လူ15ယောက်တမန်နဲ့သေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်။အာဖဂန်နိုင်ငံနဲ့နေဇက်ဒဇယ်တပိုင်းကိုချပိုင်အုပ်ချုပ်ခွင့်ရခူရန်လူမျိုးစုဒေသရဲ့အဓိကမြို့ဖြစ်တဲ့ပရာချီနာမြို့လူစီကားတဲ့ဈေးတစ်ခုထဲဘုံးပေါက်ကွဲမှုတွေဖြစ်ခဲ့တာပါ။လူသွားလူလာများတဲ့မွန်လွယ်ပိုင်းအချိန်မတိုင်ခင်မှာပဲပြင်းအားတိတ်မများတဲ့ဘုံးတလုံးပေါက်ကွဲပြီးတိတ်မချခင်မှာပဲအင်အားပြင်းတဲ့နောက်ထပ်ဘုံးတလုံးပေါက်ကွဲခဲ့တာဖြစ်ကြောင်းဒေသခံလူတော်ကိုစည်တူဖြစ်တဲ့ဆာဂျစ်တူရီကပြောပါရယ်။သေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းသူကဆိုပါရယ်။ဆေးရုံနဲ့နှိစက်သူတန်ဝင်းကလည်းရောက်လာတဲ့လူနာရီတွေက30လောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုခဲ့ပါရယ်။ပေါက်ကွဲမှုဖြစ်တဲ့ဒေသဟာရှီယာမွတ်စလင်အများစုနေထိုင်တဲ့ဒေသလည်းဖြစ်ပါရယ်။ဒဏ်ရာသူတွေကိုပက်ရှော်မြို့ဆေးရုံမှာကုသပေးဖို့တည်ဆောင်ပေးမဲ့ရဟယင်နှစ်စင်းကိုဆေးလွတ်ထားကြောင်းလည်းစစ်တပ်ရဲ့ကြီးညာချက်မှာဖော်ပြထားပါရယ်။ပေါက်ကွဲမှုတွေနဲ့ပတ်သက်လို့ဘယ်သူမှတော့သူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးတော့မရှိပါဘူး။ပါကစ္စတန်နောက်တော်မဲ့ကွတ်တာမြို့မှာပြင်းထန်တဲ့ကားဘုံးပေါက်ကွဲမှုကြောင့်ဒီကနေ့မှာပဲလူ73ဦးထဏ်မှန်းနဲ့သေဆုံးပြီး20လောက်ဒဏ်ရာရခဲ့ပြီးနိုင်ပိုင်းအကြံမှာပဲတိုက်ခိုက်မှုတွေနဲ့ထပ်မံကြုံတွေ့ခဲ့ရတာပါ။ဒေသခံအစစ်အမြင်ရဲရရှိသူကိုပြစ်မှတ်ထားတိုက်ခတ်ခဲ့ပုံရတဲ့ကွတ်တာမြို့ကပေါက်ကွဲမှုအတွင်းရဲတပ်ဖွဲ့ဝင်9ယောက်ထဏ်မှန်းနဲ့သေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာတော့ပါကစ္စတန်နိုင်ငံကတာလီဘန်အဖွဲ့ဝဲတစ်ခုဖြစ်တဲ့ဂျမတူအဟာရာအဖွဲ့ကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့ပါတယ်။
ကတားနိုင်ငံကိုအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆွဆွဲပြီးဆက်ဆံရေးဖြတ်တောက်လိုက်ကြတဲ့ဆော်ရီအာရေဗျာနဲ့တခြားပင်လယ်ကွေ့နိုင်ငံတွေကကတားအစိုးရအနေနဲ့ဘာရီဆောင်ရွက်တင်နေဆိုတဲ့တောင်းဆိုချက်တွေကိုကတားအစိုးရစီကိုပေးပို့လိုက်ပါတယ်။ဆော်ရီအာရေဗျာ၊ဘာရိန်၊အာရဗ်စော်ဘွားများပြည်ထောင်စု UAE နဲ့အီဂျစ်အာရဗ်လေးနိုင်ငံနဲ့ကတားနိုင်ငံကြားဂျာဝင်ဆက်ဆက်ပေးနေတဲ့ကူဝိတ်နိုင်ငံကဒီတောင်းဆိုချက်တွေကိုကတားအစိုးရစီကိုပေးပို့လိုက်တာပါ။ဒီထက်မှာတော့အီရန်နဲ့ဆက်ဆံရေးကန့်သတ်ပြီးကတားမှာရှိတဲ့အီရန်တန်ရုံတွေကိုပိတ်ပစ်ဖို့ကတားခြေဆိုင်အယ်ဂျဇီရာသတင်းဌာနနဲ့သူနဲ့ဆက်ဆက်နေတဲ့သတင်းဌာနအလုံးကိုပိတ်ပစ်ဖို့တောင်းဆိုတာတွေပါဝင်ပါတယ်။ဒါပြင်မွတ်စလင်ညီအစ်ကိုအဖွဲ့ IS အဖွဲ့ Al-Qaeda အဖွဲ့ Lebanon ခြေဆိုင် Hezbollah အဖွဲ့နဲ့အကြမ်းဖက်အဖွဲ့တွေဖြစ်တရားဝင်တတ်မှတ်ထားတဲ့ဖွဲ့အစည်းတွေနဲ့ကာတာနိုင်ငံဆက်ဆံနေတာတွေအလုံးရပ်ဆိုင်ပစ်ဖို့လည်းဒီတောင်းဆိုချက်ထဲမှာထည့်သွင်းထားပါတယ်။ကာတာနိုင်ငံအတွင်းမှာတူရကီတပ်ဖွဲ့ဝင်တွေရှိနေတာရောကာတာမှာတူရကီနဲ့ပူးတွဲစည်းရေးလက်ချက်မှုတွေလုပ်နေတာတွေကိုအာရဗ်နိုင်ငံတွေကချက်ချင်းရပ်တန့်ပစ်ဆေးကြင်တာဖြစ်ပါတယ်။ဒီ၄နိုင်ငံဖြင့် American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုကာတာအစိုးရကငွေကြေးထောက်ပံ့ပေးနေတာတွေရပ်ပစ်ဖို့လဲတောင်းဆိုထားပြီးကာတာအနေနဲ့ပင်လယ်ကွေ့နိုင်ငံတွေကအလိုရှိနေတဲ့လူပုဂ္ဂိုလ်တွေအကြမ်းဖက်သမားတွေကိုမူရင်းနိုင်ငံတွေစီလွှဲပြောင်းပေးဖို့လဲပြောထားပါတယ်။ဒီတောင်းဆိုချက်တွေကို၁၀ရက်အတွင်းလိုက်ပါဆောင်ရွက်ဖို့ပြောထားပြီးအဲ့ဒီလိုမလုပ်ဆောင်ရင်ဘာဖြစ်မလဲဆိုတာကိုတော့ပြောမထားပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်ဘက်တာဝန်ခံတွေနဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးသူနဲ့ရာထူးကဖက်ရှားခံထားကြရတဲ့ပြည်အောင်စုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey တို့ကြားရင်းနှီးမှုရှိနေတဲ့အတွက်အလွန်မဲစိတ်နှောက်ယှက်ဖြစ်ရကြောင်းပြောဆိုလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးသူ Robert Mueller နဲ့ FBI ကြီးကဲဟောင်းတို့ဟာအင်တာမရင်းနှီးလွန်းတဲ့မိတ်ဆွေဖြစ်နေတဲ့အတွက်တကယ်ကိုစိတ်နှောက်ယှက်ဖြစ်ရတယ်လို့သတင်းချက်ပွဲအတွင်းမှာပထမဆုံးရုံးမြင့်တညာမင်းမြန်ငယ်အဖြစ် Fox သတင်းဌာနရဲ့ Fox and Friends စီစဉ်မှာသမ္မတ Trump ကပြောဆိုလိုက်တာပါသတင်းစာရှင်းလင်းပွဲတွေကိုတစ်ပတ်မှာတစ်ချိန်အထိရှင်းချဖို့နဲ့သတင်းထောက်တွေအနေနဲ့မေးချင်တာတွေကိုကြိုပြီးတင်ပြဖို့စဉ်းစားနေချိန်မှာပဲအင်ဂျီရောမှာမနေ့ကပြုလုပ်ခဲ့တဲ့ရုပ်သံမင်းမြန်ငယ်ကိုလောက်ချနေမနေ့မှာထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရုရှားရဲ့နောက်ဆက်မှုတွေကိုဥဆောင်စုံစမ်းစစ်ဆေးနေတဲ့ FBI ညွှန်ကြားမှုကော်မတီကိုယာရူကပြုတ်လိုက်ပြီးနောက်မှာပဲတရားရုံးဝန်ကြီးဌာနကအထူးစုံစမ်းစစ်ဆေးသူအဖြစ် FBI အကြီးအကဲတာဝန်ယူခဲ့ဖို့သူမူလာကိုခန့်အပ်ခဲ့တာပါပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းထရန့်အနိုင်ရဖို့ရုရှားကကြောင်းဝင်နောက်ရှစ်ခဲ့တာမျိုးရှိမရှိသမ္မတကတရားရေးလုပ်ငန်းတွေမှာစွပ်ဖက်တာတွေရှိမရှိဆိုတာတွေကိုဖော်ထုတ်ဖို့အထူးစုံစမ်းစစ်ဆေးသူမူလာအဖြစ် Congress Select Committee တွေကလည်းစုံစမ်းနေတာဖြစ်ပါတယ်သမ္မတကတော့ရုရှားကရွေးကောက်ပွဲကိုနောက်ရှစ်တယ်လို့ပြောဆိုနေတာတွေကပြန်ဖက်ဒီမိုကရက်သမ္မတလောင်း Hillary Clinton ရှုံးနိမ့်ခဲ့တာကိုစင်ကြေပေးဖို့ကြိုးပမ်းနေနိုင်ငံရေးအောက်လန်းနေအဖြစ်လာပေါင်းများစွာကလေးကပြောဆိုနေတာပါအဖေရင်ချိုင်းမူဟောင်းကွန်မင်းနဲ့တီးတန့်ပြောဆိုခဲ့တာတွေကိုအတန်ဖန်မှတ်တမ်းတင်ထားတာမရှိရဲ့အကြောင်းပြောဆိုပြီးနောက်တစ်နေ့မှာပဲထုတ်လွှင့်ပြသခဲ့တဲ့ Fox ရုပ်မြင်သံကြားအစီအစဉ်နဲ့မင်းမြန်ခန့်အတွင်မှာတော့သူ့အနေနဲ့တခြားလုံးမှန်တဲ့အတိုင်းသာပြောခဲ့တယ်လို့လည်းသမ္မတ Trump ကပြောဆိုခဲ့ပါတယ်
ဥပမာခရလို့ခေါ်တဲ့အရင်သမ္မတဥပမာလက်ထက်ကျမယူဆောင်ရှားမှုဥပဒေများမှာအစာထိုးပြတ်ထမ်းမဲ့ကျမယူဆောင်ရှားမှုဥပဒေမူကြမ်းကိုသတင်းပတ်တွေနဲ့ချီတကားပိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်အထက်လွှတ်တော် Republican အမတ်တွေကသူတို့ရဲ့အဆိုပြုချက်ကိုချပြလိုက်ပါပြီ။ Democrat တွေအလဲလက်သဘောထားရှိတဲ့ Republican တွေအပြင်သမရိုးကြ Conservative Republican တွေနဲ့တာမန်လူတချို့ကပါဒီမူကြမ်းကိုဝေဖန်ထားတာရှိပါတယ်။သမ္မတ Donald Trump ကတော့အထက်လွှတ်တော်ဥပဒေမူကြမ်းကိုထောက်ခံကြောင်းထူးခြားတဲ့ဒီဥပဒေပြဋ္ဌာန်းနိုင်ဖို့မျှော်လင့်ကြောင်းနဲ့ Obama ကျမရေးဆောင်ရှားမှုဥပဒေမရှိတော့ဘူးဆိုတာကိုသတိရကြပါလို့လည်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။စာမျက်နှာ142မျက်နှာပါတဲ့ဒီမူကြမ်းကိုအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကချခဲ့ပြခဲ့ပြီးတဲ့နောက် Washington မြို့တော်Ronald Reagan လေစိတ်မှာကြာသပတေးနေ့ကကန့်ကွက်စန္ဒပြသူတွေစုဝေးခဲ့ကြပြီးသတင်းပတ်ကုံကိုယ်အင်ကိုပြန်ကြမဲ့လွှတ်တော်အမတ်တွေကိုတွေ့ဆုံစကားပြောခွင့်ရဖို့ကြိုးစားခဲ့ကြပါတယ်။အထက်လွှတ်တော်ကအခုအဆိုပြုလိုက်တဲ့ဥပဒေမူကြမ်းအရအမေရိကန်အများစုအနေနဲ့ကျန်းမာရေးအာမခံမဖြစ်မနေဝယ်ယူကြရမှာဖြစ်ပြီးမယ်ရီဂိတ်လို့ခေါ်တဲ့နွမ်ပါသူတွေနဲ့မတန်ဆွမ်းသူတွေအတွက်အစိုးရကကျန်းမာရေးအာမခံစိုက်ထုတ်ပေးတာတွေရှော့ချပစ်မဲ့အပြင်ဝင်ငွေနှဲပါသူတွေအတွက်ကျန်းမာရေးအာမခံတစ်စိတ်တစ်ပိုင်းစိုက်ထုတ်ပေးတာကိုလည်းရပ်ပစ်မှာဖြစ်ပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေဘက်ကတခဲနဲ့ဆန့်ကျင်ကန့်ကွက်လိမ့်မယ်လို့တွက်ဆရတဲ့ဒီဥပဒေမူကြမ်းအထက်လွှတ်တော်မှာအတီးဖြစ်ဖို့ဆိုရင် Republican လွှတ်တော်အမတ်52ယောက်တည်းကအ ਨੇ ဆုံးအယောက်50ကထောက်ခံအတီးပြုရမှာပါ။ဒါပေမဲ့လောလောဆယ်မှာတော့ဒီဥပဒေမူကြမ်းကိုထောက်ခံမှာမဟုတ်ဘူးလို့ထုတ်ပြောထားတဲ့ Republican အထက်လွှတ်တော်အမတ်၄ယောက်ရှိနေပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တင်မြှောက်ပိုင်းအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ္ဂ EU နဲ့ British နိုင်ငံခွဲထွက်ပြီးနောက်ပိုင်း British မှာနေထိုင်နေကြတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစားဝင်ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်ဟာအင်တာမမျှတပြီးလင်းလက်မှုရှိတဲ့အကြောင်းဝန်ကြီးချုပ် Theresa May ကပြောဆိုလိုက်ပါတယ်
I want to reassure all those EU citizens who are in the UK who've made their lives and homes in the UK that no one will have to leave.
ဒီနိုင်ငံမှာချေချနေထိုင်နေကြတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုလိုမိသားစုတွေတကွဲတပြားဖြစ်တာမျိုးတွေ့ရမှာမဟုတ်ဘူးဆိုတာထပ်လောင်းအာမခံလို့တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုသွားတာပါ EU နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းအလားတူအခွင့်အရေးတွေခံစားဝင်ရရှိစေလို့တဲ့အကြောင်းဒီကနေ့ CEO ပွဲတွေမှာတိုင်ခင်မှာပဲပြောဆိုခဲ့ပါတယ်ကမ်းလှမ်းချက်သေးသေးတွေကိုတော့အစိုးရကဒီနေ့လာနေမှာချပြမယ်လို့လည်းဘဲဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပနေတဲ့ EU ထိပ်သီး CEO ပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာပဲပြောဆိုခဲ့တာပါ EU ခေါင်းဆောင်တွေကတော့ကမ်းလှမ်းချက်ဟာပြည့်စုံမှုမရှိဘူးဆိုပြီးမေးခွန်းထုတ်နေပါတယ် EU ကခွဲထွက်ဖို့ဗြိတိန်နိုင်ငံကဆုံးဖြတ်ခဲ့တဲ့အပေါ်အပြုသဘောနဲ့ဆက်ဆံဆောင်ရွက်ဖို့လိုအပ်ကြောင်းဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာချာနီကမနေ့တုန်းကပဲပြောဆိုခဲ့ပေမယ့်အနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ EU ကနေဗြိတိန်ခွဲထွက်မဲ့အစီအစဉ်ဖြင့်အချမ်းဖက်ဝါဒဒုက္ခတွေအရေးနဲ့ဥရောပမှာရင်ဆိုင်နေရတဲ့ကိစ္စတွေကိုဆွေးနွေးမဲ့နှစ်ရက်ကြာထိပ်သီးညီလာခံကိုတော့ဘရက်ဆယ်မြို့မှာမနေ့ကစတင်ကျင်းပခဲ့တာပါ။ EU ရဲ့ကြံဖော်ဝင်28နိုင်ငံကဥရောပတလွှားမှာလုပ်ငန်းတွေလုပ်ကန်နေပြီးဗြိတိန်မှာရုံးချုပ်တွေဖွင့်လှစ်ထားတဲ့ agency တွေအနေနဲ့လည်းနေရာတစ်ခုပြောင်းရွှေ့ဖို့အသင့်ဖြစ်နေပြီလို့ EU ကြီးကဲဒေါ်နယ်ဒက်စ်ကပြောပါတယ်။ပြင်သစ်သမ္မတအင်မနျူအယ်မာခရွန်ကတော့ဗြိတိန်ခွဲထွက်ပြီးတဲ့နောက်ဒုက္ခသည်အရေးဖြစ်ရှိမဲ့ဥရောပရဲ့စီမံကိန်းတွေကိုဂျာမနီနဲ့တူလက်တွဲပြီးပြန်လည်စတင်မယ်အကြောင်းပြောဆိုခဲ့ပါတယ်။
အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးတွေ့ဆုံဖို့အမေရိကန်ကိုသွားဖို့ရှိပါတယ်။ပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်အိန္ဒိယအနေနဲ့ဆောင်ရွက်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ်မိုဒီအခုလိုသွားမှာပါ။အိန္ဒိယအစိုးရအရာရှိတွေကတော့တနင်္ဂနွေနေ့မှာစတင်မဲ့ဝန်ကြီးချုပ်မိုဒီရဲ့နှစ်ရက်တာအမေရိကန်ခရီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးတိုးချဲ့နိုင်မဲ့အခြေခံတွေရလာဖို့အကောင်းအမြင်မျှော်လင့်ကြပါတယ်။နှစ်နိုင်ငံကြားခိုင်မာအကောင်းနဲ့ဆက်ဆံရေးတိုးတက်လာနေပါတယ်လို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရကိုဘယ်ဘန်ဂေးကပြောပါတယ်ဒါပေမဲ့လည်းအမေရိကန်သမ္မတထရမ့်ကအိန္ဒိယကကျွမ်းကျင်ပညာရှင်တွေအမေရိကန်ထဲအလုပ်လုပ်ခွင့်ဗီဇာကတ်တက်ဖို့ကြိုးစားနေတာနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ကိုအိန္ဒိယဆိုရကလက်မှတ်ထိုးခဲ့တာနဲ့ပတ်သက်ပြီးတော့လည်းဒါဟာအိန္ဒိယကနိုင်ငံခြားအကူအညီဒေါ်လာဘီလီယံနဲ့ချီရလိုတာကြောင့်ဖြစ်တယ်လို့စွပ်စွဲခဲ့တာတွေကြောင့်နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့မဲလို့သိပ်မယူဆကြဘူးဝန်ကြီးချုပ်မိုဒီအနေနဲ့အမေရိကန်အစိုးရနဲ့ဆက်ဆံရေးပုံမှန်နီးကပ်နိုင်ဖို့ဆယ်စုနှစ်တွေနဲ့ချီယုံကြည်မှုကင်းမဲ့ခဲ့တာတွေကိုဘေးဖယ်ထားနိုင်ခဲ့ပေမဲ့လို့သမ္မတထရမ့်ကတော့အိန္ဒိယကိုတန်တမာရေးအရဦးစားပေးဆက်ဆံမဲ့နိုင်ငံတစ်ခုဖြစ်လက်ခံချက်မှလက်ခံမယ်လို့တုံ့တက်သူတွေကပြောပါတယ်
။ကမောရဲနိုင်ငံမှာခမာနီလက်ထက်ကရရဲဆက်ဆက်ကျူးလွန်ခဲ့တဲ့လူရည်တွေနဲ့ပတ်သက်လို့တာဝန်မရှိကြောင်းတက်ရှိထင်ရှားကြံနေစေခမာနီခေါင်းဆောင်နှစ်ဦးနဲ့တူဟာဒီကနေ့တရားခွင်မှာပြောဆိုလိုက်ပါတယ်။တက်65နှစ်ရွယ်ရှိနေပြီဖြစ်တဲ့သမရဟောင်းခီယူဆန်ဖန်ကကုလသမဂ္ဂရဲ့ပတ်မမှုနဲ့ဆစ်ဆင်းနေတဲ့တရားခွန်မှာဒီကနေ့ပြီးသက်လျှောက်လဲချက်ပေးရမှာပြောဆိုလိုက်တာပါသူ့ပေါ်မှာတော့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးလုံးတပ်ဖြတ်မှုတွေနဲ့တရားရုံးတင်ဆစ်ဆင်းနေတာဖြစ်ပါတယ်လူသားမှုဆိုတဲ့အသုံးအနှုန်းကိုသူ့အနေနဲ့လုံးဝလက်မခံနိုင်ဘူးလို့လည်းပြောဆိုခဲ့တာပါ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာမွတ်စလင်တပုံတွေချိန်မုံနေတဲ့တလားကြတိုက်ခိုက်မှုတွေမှာအစိုးရတပ်ဖွဲ့တွေကအသာစီးရနေတဲ့အကြောင်းနဲ့အခြေအနေတွေမကြခင်ပုံမှန်ပြဖြစ်လာဖို့မျှော်လင့်ရတဲ့အကြောင်းဖိလစ်ပိုင်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်ပညာရှင်တွေကတော့မွတ်စလင်တပ်ဖွဲ့တွေဘက်ကသူတို့ရဲ့မကျေနပ်မှုတွေနဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်လာနိုင်တယ်လို့သတိပေးပြောဆိုကြပါတယ်။ IS အဖွဲ့ကိုတစ္ဆာခံထားတဲ့မော်တာအဖွဲ့ကအစောပိုင်းထိန်းချုပ်ထားတဲ့မာရာဝီအစိတ်ပိုင်းတွေကိုအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းယူလာနေတဲ့အကြောင်းဖိလစ်ပိုင်အစိုးရဘက်ကသမ္မတ website စာမျက်နှာကနေတဆင့်ပုတ်ထွန်းမှာထုတ်ပြန်ပြောဆိုခဲ့ပါတယ်အစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့ကြပြန်လည်တိုက်ခိုက်မှုတွေအတွင်းစစ်သွေးကြောအဖြစ်တံပြတ်ရှိသူ286ယောက်ပါဝင်လူပေါင်း369ယောက်သေဆုံးခဲ့ရပြီးတဲ့နောက်မင်နလာတိုင်းသတင်းစာမှာကြာသာပရိနေကဖော်ပြထားပါတယ်လူဦးရေ2သိန်းလောက်ရှိတဲ့မာရာဝီမြို့ကိုပြန်လည်ထူထောင်ဖို့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့အစိုးရပြောပေမဲ့ကျွမ်းကျင်ပညာရှင်တွေကတော့တူညုံမှုမရှိတဲ့မင်ဒါအနာအိုကျွန်းတဝိုက်မှာသဘုံတွေဘက်ကအကြမ်းဖက်တိုက်ခိုက်နေတာတွေကိုအစိုးရအနေနဲ့ရပ်တန့်နိုင်အောင်လုပ်ပြီးရေရှည်စီးဝါးရေးနဲ့ငြိမ်းချမ်းရေးခိုင်မာအောင်တည်ဆောက်ရမယ်လို့သတိပေးပြောဆိုနေကြပါတယ
်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မက်ခွန်ညိုတို့ကကြီးညာပေးခဲ့တာပါခင်ဗျာအခုကဆက်ပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးသွားပါမယ် The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ British ကိုကိုမောင်တို့ကိုတက်မရော့ဘက်ကတိုင်ကြားတာမှာဆက်သွေးဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာမဟုတ်ဘူးလို့တက်မရော့ဘက်ကဒီကနေ့တရားရုံးမှာထွက်ဆိုခဲ့ပါတယ်တင်လျော်တဲ့ဥပဒေနဲ့သာအေးအေးယူဖို့တိုင်တာဖြစ်ပြီးဒါကိုဗဟန်းမျိုးမှရက်စကန်ကနေပုံမှန်တက်ခဲ့တာဖြစ်ကြောင်းတရားရုံးကစစ်ဆေးချက်မှာပေါ်ပေါက်လာခဲ့ပါတယ်။ဒီကနေ့၄ချိန်မြောက်ရုံးချိန်မှာဥကျော်မင်းစေအတွက်အမကန်ကိုလည်းပယ်ချခံခဲ့ရတယ်လို့တရားရုံးပြောင်းစစ်ဆေးဖို့လည်းပယ်ချခံခဲ့ရပါတယ်။တရားပြန်ရှိနေတဲ့ဘက်ကတော့တရားရုံးစစ်ဆေးချက်တွေကတစ်ဖက်သက်ဖိအားပေးပြီးတော့ဥပဒေကိုမျက်ကွယ်ပြုမှုရှိတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီသတင်းကို VOE သတင်းဌာနကမမေခါကပြောပြပေးပါပါခင်ဗျာ
။ဒီကနေ့၄ချိန်မြောက်ရုံးချိန်မှာThe Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ဗြိတိရှားကိုကိုမောင်တို့နဲ့ပတ်သက်လို့တရားပြန်ဖြစ်တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တက်နယ်မှူးဒုတိယဗိုလ်မှူးကြီးလင်းထွန်းကအခုလိုထွက်ဆိုခဲ့တာဖြစ်တယ်လို့ဦးကျော်မင်းဆွေရဲ့ရှေ့နေဦးခင်မောင်မြင့်ကပြောပြသွားတာပ
ါဦးကျော်မင်းဆွေနဲ့စာရေးဆရာဗြိတိရှားကိုမောင်အပေါ်မှာတိုင်ကြားခဲ့ခြင်းဆက်သွေးဥပဒေပုံမှာ66ဂါကြီးအရာအေးအေးယူပေးပါလို့တိုင်ကြားခဲ့ခြင်းမဟုတ်ဘူးဤရဲ့ဥပဒေတစ်ခုနဲ့အညီအေးအေးပေးပါလို့သူတိုင်ကြားခဲ့တယ်။ဒါတိုင်စာကိုလည်းကျွန်တော်တို့အတည်ပြုနိုင်တယ်လို့သူကိုယ်တိုင်နှုတ်နဲ့ဆက်ခံချက်မှလည်းပဲသူက66ဂါကြီးနဲ့ပဲပုံမှန်တက်ပြီး အေးယူပေးပါလို့တိုင်ငင်ရင်မဟုတ်ဘူးဒါပေါ်ပေါက်တယ်တင်လျော်တဲ့ဥပဒေတစ်ခုခုနဲ့တိုင်မှုပဲသူကသူအေးယူဖို့ပဲတိုင်ခဲ့တာပဟန်းမျိုးမရဲစခန်းနဲ့ကပုံမှန်တက်လိုက်တယ်ခုနမစီပြောတဲ့ပုံမှန်ပေါ့နော်ဒါကိုလည်းပဲပဟန်းမျိုးနဲ့ဥပဒေအရာကြီးကဥပဒေနဲ့ကြီးစစ်စစ်ပြီးတော့ပြင်ဆင်မှုလုပ်မပေးဘဲနဲ့တရားရုံးကို6ရက်ကာကြီးနဲ့ဆွဲပြီးပြင်ပေးလိုက်တယ်ခုန6ရက်ကာကြီးလို့တက်လိုက်ချင်းပြီးတိုင်ကြားသူများဘက်ကတက်လိုက်တာမဟုတ်ဘဲနဲ့တရားစွဲအဖွဲ့အစည်းတွေကတက်လိုက်တယ်ဆိုတာလေးကျွန်တော်တို့ဒီကြေမှာပေါ်ပေါက်ပါတယ်
ဒီလေးချိန်မြောင်ယုံချင်းမှာလဲဥကျော်မင်းဆွေအတွက်အာမခံမရခဲ့တယ်လို့တရားရုံးပြောင်းစစ်ဆေးဖို့တင်ပြတာမှာလဲပယ်ချခံခဲ့ရပါတယ်ဘလို့အချက်တွေကြောင့်ပယ်ချခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတရားရုံးဘက်ကပြန်လဲပြောကြားခဲ့တာကိုဥခင်မောင်မြင့်ကအခုလို့ပြန်လဲပြောပြခဲ့ပါတယ
်ဟောကျွန်တော်တို့ဘက်ကညီမဘယ်လိုအကြောင်းကြောင့်ဒီအာမခံကိုကန့်ကွက်တာလဲရှောက်ထားနေကျွန်တော်တို့ရှောက်တာကိုဘာကြောင့်ကန့်ကွက်တယ်လဲလို့ပြီးတဲ့အခါမှာအကြောင်းပြချက်ခိုင်ခိုင်လုံလုံပြောကြနိုင်ခြင်းမရှိဘူးထို့သူပဲဒီဘက်ကစွဲဆိုသူကလည်းပဲကိုကိုစစ်ဆေးမယ်တရားရုံးပေါ့ဒီတရားရုံးတရားသူကြီးကဒီမှုကိုမှန်ကန်မြတ်တာတော့စစ်ဆေးမယ်လို့ယုံကြည်မှစစ်ဆေးထားမှာပေါ့ဒါကိုလည်းပဲအကြောင်းပြချက်ခိုင်ခိုင်လုံလုံမေမေရရမရှိဘဲနဲ့ကိုပယ်ချခဲ့တယ်ပေါ့ကျွန်တော်တို့ကဥပဒေရဲ့နှစ်သာရတည်းပြဋ္ဌာန်းဥပဒေတွေရှိနေရင်ပြဋ္ဌာန်းဥပဒေတိုင်းတိတိကျကျစီရင်ဆုံးဖြတ်ရမယ်ဆိုတဲ့လူကပြည့်ရင်းသွားပြီးတော့တယုံတထုံတရားသူကြီးတွေစင်ကျင်တုံတရားပေါ့စင်ကျင်တုံတရားကိုပဲအဓိကအပြုပြီးတော့စီရင်နေကြတဲ့အခါကျတော့စစ်ဆေးခံရသူအနေနဲ့ပေါ့နော်ဥကျော်မင်းဆွေအနေနဲ့ကျတော့အင်မတန်နစ်နာပါတယ
်လက်ရှိဗဟန်တရားရုံးဘက်ကအမှုစစ်ဆေးမှုဟာတရားမျှတမှုမရှိဘူးလို့ရှေ့နေဥက္ကမောင်မြင့်ကတုံ့တက်ထားပါတယ်ဒီလိုတရားမျှတမှုမရှိတဲ့အတွက်အနောက်ပိုင်းခရိုင်တရားရုံးမှာတရားရုံးပြောင်းစစ်ဆေးနိုင်ဖို့ဆောင်ရွက်သွားမယ်လို့သူကပြောပါတယ်လက်ရှိဗဟန်တရားရုံးရဲ့မျှတမှုမရှိဘဲစစ်ဆေးမှုတွေနဲ့ပတ်သက်လို့သူကအခုလိုထောက်ပြဝေဖန်သွားပါတယ
်အခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဒီရုံးဟာစတင်ပြီးတော့ဒီချို့ရမန်စတင်ယူကလေးကဥပဒေပြဋ္ဌာန်းချက်ဖြစ်တဲ့စနစ်တကျလို့ရုံးပိတ်ရက်မှာဂျုံးမတိုင်ရဘူးဆိုတော့ပြဋ္ဌာန်းချက်ကိုဆန့်ကျင်ပြီးတော့တော်တော်တင်းတင်းချိုးဖောက်ပြီးတော့မှချို့ရမန်ပေးလိုက်တော့အဲ့ဒီကနေစပြီးဒီကနေ့အထိသူအထည်ရုံးပြတဲ့နောက်ပိုင်းခံရုံးကိုတင်ပြပြီးတော့ရေးယူဖို့ရေးယူဖို့တိုင်ကြားထားတဲ့အပေါ်မှာလည်းပဲသုံးတရားတက်ရောက်မှုရှိသလားတော့မသိဘူးပေါ့နော်ကျွန်တော်တို့ဒီဘက်ကတရားခံရဲ့အခွင့်အရေးရပြင်လိုက်တဲ့အခွင့်အရေးအားလုံးကပယ်ချခြင်းခံရတဲ့အတွက်ဒါဟာဟိုဥပဒေအမြင်နဲ့ကြည့်ရင်တော့မှန်ကန်မျှတမှုတော့အမတန်ကင်းမဲ့နေတယ်
ဒီကနေ့တရားရုံးယုံကြည်မှာတော့သတင်းမီဒီယာသမားတွေကသတင်းသမား9ယောက်ကသာသတင်းယူခွင့်ပေးဖို့တရားရုံးဘက်ကကန့်သတ်လိုက်တာရှိခဲ့ပါတယ်။9ချိန်မြောက်ယုံကြည်ကိုလာမေထွန်30မှာဆက်လုပ်သွားမှာဖြစ်ပါတယ်ရှင်
။ရန်ကုန်မြို့ကနေမမေခသတင်းပေးပို့သွားတာပါ။အခုတော့ဒီကချင်ပြည်နယ်ဘက်ကနေပြီးတော့ပြန်ပြီးတော့လွတ်လာတဲ့လူငယ်တွေအကြောင်းကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်မှာတပ်မတော်ကနေဖမ်းဆီးပြီးမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်စက်ခွန်တင်နဲ့အမှုဖွင့်အရေးယူခံထားတဲ့လူငယ်48ယောက်ဟာပြီးခဲ့တဲ့ရက်ကပဲဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆွဲတင်ထားတဲ့ပုံမှန်စက်ခွန်တစ်အစားရာဇဝတ်ကြီးဥပဒေပုံမှန်202ပြည်မှုကျူးလွန်ပြီးတရင်ပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ဒီပြည်တံချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြန်လွတ်လာတာပါအပြည့်အစုံကို VOA ထိုင်းအခြေစိုက်တရင်တော့နိုင်ကုန်းဝင်ကပေးပို့ထားပါတယ်ခင်ဗျာ
မတရားတင်ဆက်သွယ်မှုဥပဒေပုံမှန်စက်ခွန်တစ်နဲ့တရားစွဲဆိုခံရတဲ့ကချင်ပြည်နယ်ပူဇော်ဦးမြို့နယ်ကလူငယ်48ဦးဟာပမော်ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကိုကူညီဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဥခွန်နောင်ကပြောပါတယ်
အရသီတရားမင်းနဲ့ကြောင်းပြီးတော့မှမိတ်ဆွေတာပေါ့စစ်တမ်းတော့ချတာပေါ့ဗျာဒါပေမဲ့လည်းစစ်တမ်းချပြီးမှလည်းချုပ်ရက်နဲ့လွတ်သွားတာပေါ့ပုံမှန်နေရာနဲ့ကစစ်မှုကျူးလွန်ပြီးဖြစ်ကြောင်းပြည်ရဲ့နေဖြစ်စေယုံကြည်ရာအကြောင်းရှိတဲ့နေဖြစ်စေဒီလိုဆိုထုံပြမှုနဲ့ဆက်နေရဥပဒေနဲ့ဒီပေးရန်တောင်းဝန်ရှိတော့အရင်းကိုမပေးပဲသမင်ပြတ်ွက်နေဥပဒေကို၆လတိဆောင်တဲ့မျိုးမျိုးဖြစ်စေငွေတန်ဖြစ်စေဇာတ်ရုံးဖြစ်စေချမှတ်ရမယ်ပေါ့ဆိုကြတာပေါ့ဗျာသူတို့ကတော့ပြည်မှုကျူးလွန်ပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုတော်ရှင်ရဲ့ဒီလိုပဒေမသေးပဲနဲ့တက်ဖွက်တာပေါ့ဗျာအဲ့ဒီပုံမှန်တော့ကြောင်းချတာ
လူငယ်48ဦးကိုမတရားတင်ဆက်သွယ်မှုဥပဒေပုံမှန်16နှစ်သက်အစားဥပဒေရစက်ကြီးပုံမှန်202နဲ့ပြောင်းလဲပြည်သံချမှတ်ခဲ့တာပါဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိသိခံကာလတွင်တင်စည်းခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥက္ကဋ္ဌကဆိုပါတယ
်လွတ်ပြီးတော့မှသူတို့အင်ပြန်ဖို့လုပ်နေကြတယ်သူတို့ဘုံဘဝနေပြီးတော့မှသူတို့မတ်ပုံတင်နေလက်ခံဖို့ရပေါ့လေအဲ့ဒါလေးသူတို့ဖားပြီးစင်ကတင်ထားတဲ့ဥစ္စာရှိတယ်အဲ့ဒါလေးကိုစောင့်ယူပြီးတော့မှပြန်မယ်လို့တော့သိရတယ်ဒီလိုရှိအောင်လုပ်တယ်ဗျာ
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KNU ကချင်လွတ်လပ်ရေးဖွဲ့ထိန်းချုပ်ရာဒေသဘက်မှန်ကြားရမှာ တင်တန်းသွားတက်ခဲ့တဲ့ပူဇာဦးမျိုးနဲ့ဒေသခံလူငယ်48ဦးကိုတပ်မတော်ကနေဖမ်းဆီးထားပြီးမတရားသင်ဆက်သွယ်မှုဥပဒေနဲ့အမှုဖွဲ့အရေးယူထားတာပါ။ဒီအချိန်လေးကိုတရားလွှတ်တော်ရှိနေဦးခွန်နောင်ကအခုလိုပြောပါရယ
်။သူကတော့ဒီအဲ့ဒီကိုမိုက်ကြာရမှာဒီစက်ကျုံမုံကြီးတဏ္ဍာဆက်တာပေါ့လေစက်ကျုံမုံကြီးတဏ္ဍာဆက်ပြီးတော့မှပြန်လာတဲ့အချိန်မှာလေချင်းမှာတချို့ဖမ်းတယ်ပိန်းတို့မှာတချို့ဖမ်းတာပေါ့လေပိန်းတို့ဂိတ်ပေါ့အဲ့ဒီဂိတ်မှာတချို့ဖမ်းတယ်ဖမ်းပြီးတော့မှပဲအဲ့ဒါမရေချင်းအုပ်ကိုစက်ကျုံပြန်ဆွဲလိုက်တော့တာပေါ့
အဲ့ဒီလူငယ်တွေကနေဖွံ့ဖြိုးရေးတင်နှံနဲ့တက်ရောက်လိုလာကြောင်းခရီးရန်ဂိုင်းပေါင်းစုံဖွဲ့တွေနဲ့ဒေသခံတွေက KIU ထိန်းချုပ်နယ်မြေမှကြာရမှာတင်နှံတက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရမှုတောက်တာခလန်ဆန်စွန်ကပြောပါတယ်
တော့လေသာမတို့တင်နှံတော့ရဲ့ဆိုရက်ဒီကရောလားပေါ့အမှန်ဆိုရင်တော့ဒီဟောမူကြီးစီဝါနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
ဖန်စီခံရသူတွေဟာမန်ကြာရမှာတလားကြာတင်နှံတော့ရောက်တိုက်ခဲ့တာဖြစ်ပြီးတင်နန်းတက်ရောက်ပြေးပြန်ကချင်းပြည်နယ်လွယ်ကျယ်မြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖမ်းဆီးခံရတာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ကျင်းဆောင်မှာ9လသာထိန်းသိမ်းခံရပြီလည်းဖြစ်ပါတယ်ခင်ဗျာ
။ကချင်းလူငယ်တွေပြန်လည်လွတ်မြောက်လာတဲ့အကြောင်းသတင်းတောက်နိုင်ကွင်အင်ကပေးပို့သွားတာပါခင်ဗျာ။အခုတော့မော်စလင်နေရဲ့ရမဒန်ဥပုလကာလမှာဘလို့အခက်အခဲတွေရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုတင်ပြပါမယ်။ပြီးခဲ့တဲ့လကဗုဒ္ဓဘာသာမျိုးသားရေးဝါဒီအုပ်စုကြောင်းရန်ကုန်အရှိချမ်းအစ္စလမ်ကျောင်းတွေပိတ်ထားခဲ့ရတာကြောင့်အစ္စလမ်ဘာသာဝင်တွေအနေနဲ့ရမဒန်ဥပုလမှာဝိပ္ပစုတောင်းဖို့အခက်အခဲတွေ့နေတဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးတော့မက်ခွာညူကပြောပြပေးပါမယ်ခင်ဗျာ
။ရန်ကုန်မြို့မှာမိုးရွာနေတဲ့ကြားကပဲဥပုပ်ထွက်တဲ့မွတ်စလင်တွေဟာဗလီကဝေငှဒါနပြုတဲ့ထမင်းနဲ့ဟင်းကိုတန်းစီပြီးတော့ယူနေကြပါတယ်။မွတ်စလင်တော်များများဟာအပုံမှန်အားဖြင့်တော့အနားမှာရှိတဲ့အစ္စလမ်ကျောင်းတွေမှာတနေ့ကိုနှစ်ကြိမ်ဝတ်ပြုလေ့ရှိပေမဲ့ပြီးခဲ့တဲ့လကမွတ်စလင်စန့်ကျင်ရေးအမျိုးသားရေးဝါဒီအုပ်စုတွေကြောင့်အစ္စလမ်ကျောင်းတွေပိတ်ထားခံခဲ့ရတဲ့အတွက်ဝတ်ပြုဆူတောင်းဖို့အခက်တွေ့နေကြပါတယ်။ဟာရှင်ဟာပုံမှန်အားဖြင့်အစ္စလမ်ကျောင်းမှာဝတ်ပြုလေ့ရှိသူတစ်ယောက်ပါ။
တို့ရင်မှာကိုစားကိုရင်မှာသူစားဒီပုံလာအလုံးရင်းရင်းနှင်းနှင်းနဲ့တွားတာပေါ့နော်ဒါပေမဲ့ဟိုစားရတော့တာတော့ဒါကျွန်တော်နှစ်ပူပြောဟိုရင်းမှာဒါပေမဲ့အဲ့လိုရှိခဲ့တဲ့အခုချိန်မှာဒီနောက်ပိုင်းဒီကျွန်တော်တို့နှစ်နှစ်သုံးနှစ်အတွင်းထဲမှာဆိုရင်တော့ဒါအခုလိုလဲကျွန်တော်တို့ထက်ပို့ပြီးတော့နားလဲမှာပေါ့နော်တွားညာလဲနေဆိုတော့ဒီကြားထဲမှာပဲကျွန်တော်တို့ကခွဲခြားမှုကတော်တော်လေးကိုကွာပါတယ်
မွတ်စလင်တချို့ကတော့လမ်းတွေပေါ်မှာပဲဝတ်ပြုဆူတောင်းကြပေမဲ့အခုလိုလမ်းပေါ်ဝတ်ပြုတာကိုလည်းဒေသခံအာဏာပိုင်တွေကပိတ်ပင်တားမြစ်ခဲ့ပါတယ်။အစ္စလမ်ကျောင်းတွေနဲ့လမ်းတွေပေါ်မှာဝတ်ပြုတာကိုပိတ်ပင်လိုက်တာကြောင့်ဗလီကျောင်းမှာလူတွေအဆမတန်များလာတာကိုလည်းရင်ဆိုင်နေကြရပါတယ
်။ကျွန်တော်တို့တစ်ဖက်ချမ်းမှာတစ်ဖက်ချမ်းမှာရှိတဲ့လူတွေကလည်းဝတ်ပြုခွင့်မရတဲ့ခါကျတော့ဒီဘက်ကစုပုံပြီးတော့ကြလာတယ်ဆိုတော့အဲ့မှာဒီမှာနည်းနည်းပိုများသွားတာပေါ့နော်သူကအဲ့မှာနေရာအတိုင်းချင်းအခက်အခဲလေးအဲ့ဒါပါပဲ။
မြန်မာနိုင်ငံမှာမွတ်စလင်ဥယေဟာ300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပြီးသူတို့ရဲ့ဘာသာရေးစနစ်ကတော့ရာစုနှစ်နဲ့ချီပြီးတော့မြန်မာနိုင်ငံထဲမှာရှိနေခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်နောက်ဖက်ချမ်းမှာဘာသာရေးဆိုင်ရာအကြံဖက်မှုတွေစဖြစ်ခဲ့တဲ့2012ခုနှစ်ကတည်းကမြန်မာအစိုးရအနေနဲ့လည်းအစ္စလာမ်စန့်ကျင်ရေးမြင့်မားလာတာကိုထိန်းချုပ်ဖို့အတော်လေးကြိုးပမ်းအားထုတ်နေရတာဖြစ်ပါတယ်။ရန်ကုန်သားတဦးဖြစ်တဲ့ဟာရွန်ကတော့ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရမန်ဒန်ဥပုပ်ကိုမိသားစုနဲ့အတူအိမ်ထဲမှာပဲဝတ်ပြုဝါရှောင်ခဲ့ကြကြောင်းပြောပါတယ်။သူကကိုတိုင်းပြည်ထဲမှာနေရင်းနဲ့မွတ်စလင်တွေကိုပိုးပြီးပြစ်မှတ်ထားလာတာမျိုးဖြစ်မှာစိုးရိမ်တဲ့အကြောင်းကိုလည်းပြောပါတယ
်။စိုးရိမ်မှုအနေနဲ့ကတော့တဖြည်းဖြည်းနဲ့လေဟိုခုနပြောတော့များလာရင်တော့ကျွန်တော်လည်းခံစားရမှာပေါ့နော်။အခုကဘာလဲဆိုတော့ကိုယ့်ရှိဓာတ်ရိုက်တော့မလာဘူး။ဒီပတ်ဝန်းကျင်မှာဖြစ်နေတော့နေတော့စိတ်ထဲမှာခံစားရတယ်။သို့သောကျွန်တော်တို့ကိုဓာတ်ရိုက်တော့ဖြစ်လာတဲ့အကြောင်းအရာတော့မရှိသေးပါဘူး။
အများစုကတော့အခုလိုတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာနေတဲ့အပေါ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်အပြစ်ဖို့ကြပါတယ်။ကလေး၃ယောက်ရဲ့ဖခင်ဟာတော့ကအမျိုးသားရေးဝါဒီအဖွဲ့သားပြတ်သွားမယ်ဆိုရင်အရာရာငြိမ်းချမ်းသွားမှာပါလို့ပြောသွားပါတယ်ရှင်
။မခွန်ညိုတင်ဆက်ခဲ့တာပါခင်ဗျာ။ဒီကနေ့ညမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုဆက်လက်ပြီးတော့ဒီလာမယ့်စနေနေ့ညတိုက်ရိုက်လေးလံဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းအရာကိုဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ။
ပါရှင်များခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲသိမ်မွေ့တဲ့ပြဿနာတရဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲတော့ပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘယ်လိုကင်တွယ်သိမ်းပါသလဲလာမယ့်စနေညတရလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တိုင်းရင်းလေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-2-3-2-3-5-5-5-4ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင
်ဗျာ။စနေနေ့ညတရက်လီလန်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးရမယ်။27ရာစုရဲ့အကြီးအမားဆုံးစိန်ခေါ်မှုတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးမှုမရှိစေဘဲတိုးပွားလာတဲ့ကမ္ဘာလူဦးရေအတွက်အစာရေစာလုံလောက်အောင်ဘယ်လိုဖန်တီးနိုင်မလဲဆိုတာပါ။ကမ္ဘာတဝန်းကလယ်သမားတွေအနေနဲ့ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနဲ့ Internet နည်းပညာရဲ့အကူအညီရယူကောင်းရယူနိုင်ပါတယ်။ကုန်ကြစရိတ်နည်းနည်းနဲ့အဆင့်မြင့်နည်းပညာသုံးစိုက်ပျိုးနိုင်မယ့်နည်းလမ်းတွေကိုကမ္ဘာတဝန်းလယ်သမားတွေပိုးပြီးတော့ရရှိလာစေဖို့ကြိုးပမ်းနေတဲ့အကြောင်းကိုတော့ VOA သတင်းတောက် Steve Baragona ပေးပို့ထားတဲ့သတင်းကို MacKenview တွေကတင်ပြပေးပါမယ်ခင်ဗျာ။
ရန်ဗီယာချန်ဒရာဟာအိန္ဒိယနိုင်ငံမှာနေစဉ်တုန်းကတော့မိသားစုလယ်လုပ်ငန်းမှာတစ်နှစ်ကို၄လဝင်လုပ်လို့ရှိပါတယ်။အခုကတော့ Microsoft Company မှာသူတည်သနာလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေတာပါ
။ So do networking systems, battery research. But with this work I've started to get
Chief Solomon Business Shop ရနဲ့ battery သူတည်သနာလုပ်ငန်းတွေကျွန်တော်လုပ်ပါတယ်။ဒါပေမဲ့အခုလက်ရှိအလုပ်ကတော့ကျွန်တော်မူရင်းလုပ်တဲ့အလုပ်ပုံစံပြောင်းရောက်သွားတာပါ။
ချန်ဒရာဟာကမ္ဘာပတ်ဝန်းကျင်ထိခိုက်မှုမရှိဘဲလူသားတွေအတွက်အစာရေစာတွေလုံလုံလောက်လောက်စိုက်ပျိုးထုတ်လုပ်နိုင်ဖို့ဆိုရဲ27ရာစုနှစ်ရဲ့အကြီးအမားဆုံးစိန်ခေါ်မှုကြီးတွေကိုဖြစ်ရှင်းနိုင်ဖို့အသေးစားလယ်လုပ်ငန်းတွေကိုအစစ်မြစ်စိုက်ပျိုးခြင်းသူဖြစ်ပါတယ်။စိုက်ပျိုးမြေနည်းနည်းလေးကိုသုံးပြီးတော့အသေးအံတွေတွန်းမြစ်ထုတ်လုပ်နိုင်မယ့်နည်းကိုသူရှာနေတာပါ။အဲ့ဒီနည်းနဲ့စိုက်ပျိုးနိုင်ဖို့အတွက်လယ်သမားတွေအနေနဲ့အချက်လက်တွေပိုးပြီးတော့ရရှိဖို့လိုအပ်တယ်လို့သူကပြောပါတယ
်။ With that you can then do site specific treatments like apply water only where it's needed apply fertilizer
only လို့ဆက်ပြောတော့ချင်းတစ်ခုချင်းပုံမူတည်ပြီးဂူးဆိုင်လုံးဆောင်ရပါတယ်ရေကိုလိုတဲ့နေရာကိုပဲအလေးပေးလောင်းရပါတယ်မြေဩဇာနဲ့ပိုးသက်ဆေးသုံးရမှာလဲအလားတူလိုတဲ့နေရာအတွက်ပဲသုံးရပါတယ
်အစစ်မြစ်နည်းပညာနဲ့တန်ဖိုးကြီးတဲ့ထောက်ကူကိရိယာတွေကိုသုံးပြီးတော့အကြီးစားစိုက်ပျိုးရေးလုပ်ငန်းတွေလုံးဆောင်နိုင်တဲ့အဆင့်ကိုတော့ရောက်နေပြီးသားပါဒါပေမဲ့ချန်ဒရာကတော့ Internet of Things လို့ခေါ်တဲ့ကမ္ဘာတဝန်းအသုံးများလာနေတဲ့အင်တာနက်နည်းပညာကိုသုံးပြီးတော့ကုန်ကြမ်းဆေးသက်တာမဲ့စိုက်ပျိုးနည်းပညာကိုသုံးနေတာဖြစ်ပါတယ်စိုက်ပျိုးကိတဝိုက်နေရာတချို့မှာစီးသက်တာတဲ့စင်ဆာတောက်လေးတွေကိုမြေကြီးထဲမှာထည့်ပါတယ်။အဲ့ဒီစင်ဆာလေးတွေကိုတော့အသုံးမပြုတော့တဲ့ရုပ်သံလိုင်းတွေကိုသုံးပြီးတောတယ်မြို့နယ်နေရာမရွေးအင်တာနက်နဲ့ချိတ်ဆက်ထားနေပါတယ
်။ So suppose you're browsing through TV you see channel 7 something's going on channel 8 empty channel 9 something's going on we can
ရုပ်သံလိုင်းချုပ်ဖမ်းနေဆိုပါတော့ဗျာ။လိုင်းနံပါတ်9မှာတစ်ခုလာနေတယ်8ကတော့လွတ်နေတယ်9မှာလည်းတစ်ခုလာနေရဆိုပါဆိုဒါဆိုရင်လိုင်းနံပါတ်9နဲ့9မှာလာနေရတွေကိုအနောက်ရှက်မဖြစ်ဘဲနဲ့လိုင်းနံပါတ်8က Wi-Fi signal ကိုယူသုံးလို့ရပါတယ
်။စိုက်ခေပုံကိုရဖို့အတွက်အမြင့်ကနေရယူထားတဲ့ပုံတွေလိုပါတယ်။ဒရုန်းသုံးစရာတော့မလိုပါဘူး။လေးဘူးပေါင်းမှာ smartphone ကိုချိတ်ပြီးတော့ရိုက်လို့ရနိုင်ပါတယ
်။ You just take your own smartphone, put it in the mount and then fly this helium balloon at 100-150 feet and then
your smartphone ကိုယူလေးဘူးပေါင်းမှာချိတ်ပေ100-150လောက်အမြင့်မှာထားပြီးစိုက်ခေပပတ်လဲလမ်းလျှောက်ပြီးဓာတ်ပုံရိုက်ရုံပါပဲ
။အဲ့ဒီလိုရယူထားတဲ့ဓာတ်ပုံတွေကို AI နည်းပညာသုံးပြီးတော့နိုင်ရှင်ပါတယ်။ပင်ရမှာဟာကွက်တွေရှိနေတယ်လေအဲ့ဒါနဲ့ပတ်သက်လို့စင်စာကဘာအချက်ပြတယ်ဆိုတာတွေကိုကြည့်ပြီးတော့မြေကြီးကတော့ဘယ်နေရာမှာတော့မကောင်းဘူးဘယ်နေရာမှာတော့ရေပူပြီးတော့လိုအပ်နေတယ်ဆိုတာတွေကိုအသေးစိတ်မြေပုံချဆွဲလိုက်ရုံပါပဲဒီနည်းကိုမိခဲ့ပြည်တော်စုနဲ့အိန္ဒိယနိုင်ငံတွေမှာဆက်သက်ခဲ့ပြီးဖြစ်ပါတယ်ဒီနည်းနဲ့စိုက်ပျိုးကိတခုကိုဒေါ်လာ100အောက်အကုန်ကျခံပြီးတော့စိုက်ပျိုးနိုင်ဖို့ချန်ဒရာကမျှော်လင့်ထားပါတယ်အိန္ဒိယမှာရှိတဲ့သူ့ရဲ့အိန္ဒိယလယ်သမားတွေလည်းဒီနည်းကိုသုံးနိုင်တယ်လို့သူကပြောပါတယ
် And I would love to go back there andLike for example the soil characteristics that we're measuring are they growing the right things for that soil
ကျွန်တော်ပြန်သွားကြည့်ပါမယ်ဥပမာကျွန်တော်စိုက်ပျိုးနေတဲ့မြေကြီးရဲ့အနေအထားဒီမြေနဲ့ကိုက်တဲ့သီးနှံကိုမှန်မှန်ကန်ကန်စိုက်ပျိုးနေတာဟုတ်ရဲ့လားသီးနှံထွက်တိုးအောင်ဘာတွေတွန်းမြင့်လှုပ်ဆောင်နိုင်မလဲဆိုတာတွေကိုလုတ်သွားကြည့်ပါမယ
်ဒီနည်းပညာစတင်စသက်လှုပ်ဆောင်နေတဲ့လုပ်ငန်းကြီးတွေထဲမှာ Microsoft, Google နဲ့ Amazon ကုမ္ပဏီကြီးတွေပါပါတယ်ရိုးရာနီးသုံးစိုက်ပျိုးမြေတွေကိုမြေစီမြေတိကောင်းတဲ့စိုက်ပျိုးမြေတွေဖြစ်လာဖို့ဒီပညာအကူအညီနဲ့စသက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
မက်ကင်ပြူတီတင်ပြခဲ့တာပါဒီကနေ့ညသတင်းဆောင်မတွေကတော့ဒီလောက်ပါပဲခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာ2019ခုနှစ်ဇွန်လ23ရက်တောက်ကြနေညပိုင်း VOA အစီအစဉ်လေးကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်ဖမ်းယူနားဆင်နိုင်ပါပြီအခုညဒီ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်လေးထဲမှာတော့အမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးပါမယ်
ခုကျမအယူဘလူမင်တမှာသုတ္ထနေ့တက်ရတော့မယ်ဖြစ်တယ်အဲ့ဒါကျမအနေနဲ့ဆိုတော့ first English garden နဲ့လိုက်ခဲ့တယ်
မြန်မာပြည်ကရွှေပြောင်းအခြေချလာသူတွေဒီလူငယ်ကျောင်းသားတွေရဲ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုသုတဆွန်လင်အမေရိကန်တခွင်မှာအပြည့်စုံနားဆင်ရပါမယ်ဒီလိုအစီအစဉ်လေးထဲမှာမှအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးရမယ်ခင်ဗျာအသက်19နှစ်အရွယ်မရှင်းလက်ဝေကျော်ဟာ2016ဆက်ကွန်ဆာတနှစ်အတွက်ဆယ်တန်းဆမွေရဲကိုမန်းလေးမြို့ဥပိုအချင်းထောင်စာစစ်ဌာနကနေဝင်ရောက်ဖြေဆူခဲ့တာမှာသုံးပါသာဂုံလူနဲ့အောင်မြင်ခဲ့တဲ့အတွက်အခုတလောလူမှုကွန်ရက်မီဒီယာတွေမှာသူအကြောင်းလူစိတ်ဝင်စားခဲ့ကြပါတယ်မီဒီယာတွေကိုသူပြောပြချက်အရသူဟာကချင်ပြည်နယ်ရွှေကူမြို့နယ်ခိုလိပ်ကျွေးရွာကကုံစုံဆိုင်မှာကျောင်းစီရဖို့အတွက်ဝင်အလုပ်လုပ်ခဲ့စဉ်9ရက်ကြာမှအဲဒီဆိုင်ကမွေးရေးဆေးပတ်ရောက်လာတည်တဲ့အတွက်သူထွက်ဖို့ကြိုးစားခဲ့ရဲဟာဆိုင်ကိုဝင်ဖမ်းဆီးရမှဒီမက်ရှွန်းလက်ဟာမွေးရေးဆေးပတ်15ပြားကိုထုတ်ပြခဲ့တဲ့အတွက်လွန်ခဲ့တဲ့2နှစ်တုန်းကထောင်ဒဏ်10နှစ်အစီရင်ခြင်းခံခဲ့ရတယ်လို့သိရပါတယ်အသက်မပြေသေးပဲဒီလူကြီးတွေထောင်မှာချမှတ်ခံရပေမဲ့လည်းပညာရေးမှာထူးချွန်တဲ့ဒီမင်းကလေးငယ်ရှေ့ဆက်ပြီးတော့တက်ကတူပညာစီဘူးကိုနိုင်ငံတော်သမရစီအတနာခန်စာတင်သွင်းနိုင်ရေးကိုလူခွေရှိနေကိုရင်တီကကျူပန်လို့ဆောင်တင်တယ်လို့တိုက်တွန်းချက်တွေလည်းထွက်ပေါ်နေပါတယ်။ဒီအကြောင်းဟောင်ကောင်အခြေစိုက်အာရှလူခွေကော်မရှင် AHRC ရဲ့ရှေ့နေဦးမင်းလွင်ဦးနဲ့မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့မြို့သူပြည်ကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါရခင်ဗျာ
cause it only serves to make me more determined to achieve my final goal and ဆက်ပြီးဝေးအောင်စီနေလက်ထွက်သွားပြီဆိုတဲ့အခါကျတော့ဂုံသူတွေလည်းရကြတဲ့လူတွေထဲမှာပေါ့နော်ထူးထူးခြားခြားကတော့အိုးဘို့ထောင်မှာမူးရစေပြား15ပြားကြောင်းပေါ့နော်ထောင်တန်း10နှစ်ကြာခံနေရတဲ့မရွှေနဲ့ဝေကျော်ပေါ့နော်သူကအသက်16နှစ်ရှိပြီပေါ့သူအမှုနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးလေးဖတ်မိမှာပေါ့နော်သူက16နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်း10နှစ်သူ့တရားသူကြီးကစီရင်လိုက်တယ်သူကထောင်ထဲမှာရောက်နေတာလေ2နှစ်ရှိသွားပြီဆိုတဲ့အခါကျတော့သူ့ကိုဒီအမှုစစ်စင်ရသူက16နှစ်ပေါ့နော်ဆိုဒီ16နှစ်အရွယ်ပေါ့နော်ဒီအမျိုးသမီးငယ်တူအနေနဲ့အုပ်ဘို့ထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အရွယ်ကြမှသာတကယ်လူကြီးထောင်တွေကိုတရားသူကြီးအနေနဲ့ချနိုင်လည်းရှိဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ်သူကလည်းဒီဆယ်တန်းစာပေပွဲမှာသူဂုံတူးတုံးခုနေပေါ့နော်ပထမသိပ္ပံရဲ့စီးပွားရေးရဲ့သူကရတယ်နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရခြင်းတယ်ဆိုတော့သူကမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ပြီးထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်စူဇာကျင်စိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်အချင်းဆောင်တွေမှာဆက်ထားတင်ပါလေရှင်အစတွေကဘလို့ဖြစ်တင်ပါလေ
ကျွန်တော်တို့အမှုကိုလူမှုကွန်ရက်ပေါ်မှာဖားရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာဖြစ်တယ
်။ဆက်ဆောက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုဒီအမှုအခြေအနေမှာပါကြောင်ပါလေ။နောက်ပြီးတော့ဒီခရီးမလေးကမှားယွင်းတဲ့စနစ်ကြောင့်ဘလို့နင်းနာမှုတွေတွေ့ရပါလဲ
။အမှန်ကတော့ဗျာအဲ့ဒီဖန်ဆီးတဲ့အချိန်တုန်းကဒီမှရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ဒ ကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရင်ရမှာဖြစ်တယ်။အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့မှအာဘခံပြင်ပြီးသားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လွတ်တင်နေဆိုရင်လွတ်ထားမယ်ကျင့်စာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခေါင်းဝင်နဲ့တော့လွတ်ထားနိုင်တဲ့အခွင့်အရေးတွေရှိတယ်။သို့တော်လည်းပဲမူရစ်စီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတရားခံအခုအကျဉ်းချခံနေရတဲ့သူကခံစား권မရခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရေအရာရှိတရားသူကြီးတွေကလည်းငွေရွေတဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကို10နှစ်ဆိုတဲ့ပြည်တံကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမတွက်ပဲနဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေ။ဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဦးရဲကနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်မလေးကိုတရားခံအဖြစ်အစားထိုးပြီးတော့ဒီအမှုမှာဥပဒေဝန်ထမ်းတရားသူကြီးအစားရှိသည်ဖြစ်မော်နော်ကျွန်တော်မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျအ
ဲ့တော့ तू ကပေါ့နော်စစပြောလို့အခု16နှစ်ပေါ့နော် तू ဥပဒေထောင်ထဲမှာကြာနေတာ2နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားငယ်တွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမတ်တမတ်ကြကြပေါ့နော်ဒီလူငယ်တွေရဲ့ရှေးရေးကိုလေရှေ့ရှုပြီးတော့ဘယ်လိုဥပဒေရစီရင်ထုံးနေရှိပါလဲ
ဘယ်လိုဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုကိန်းကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလိုတာပေါ့နော်။နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်တံ့ထားမယ်။အဲ့ဒီဥစ္စာကလည်းကျွန်တော်ဘုံဟာပြည်မှာကအဆောက်အုံတွေကပြည်ပြည်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်။စာပင်ဖို့ဆိုတာတော့မှဒီထောင်ပိုင်းနေထောင်မှုတွေကထောက်ကူပေးလို့သာယခုလိုမျိုးစတင်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်အမှန်တော့အမျိုးသမီးတွေဆိုလို့ရှိရင်အမျိုးသမီးလေးချင်းသင်္ကန်းကြောင်တွေအမျိုးသမီးဂျီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်တန်းနေတော့လကောင်းကျောင်းနေတော့လကောင်းဆက်လက်ထားပြီးနေအောင်ဆောင်ပေးရမှာဖြစ်တယ်အဲ့ဒီလိုမျိုးမလုပ်ပေးနိုင်ဘဲနဲ့အခုကတော့အိုးဘိုးအချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးပဲဆောင်ရွက်ပြီးတာကတော့သိတော့မဟုတ်ဘူးလို့တော့ကျွန်တော်မြန်မာနိုင်ငံ
အဲ့တော့ဒီလူငယ်တွေကိုပြည်မှုကျူးလွန်လို့အကျဉ်းချတဲ့အခါမှာလူငယ်တင်နန်းကျောင်းတွေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်ဥပမာညှက်ဝဆန်းလို့ပေါ့နော်ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော်လူငယ်တင်နန်းကျောင်းတွေရှိရနေဘာဖြစ်လို့အုပ်ဖို့ထောင်ပေါ့နော်လူကြီးထောင်ကိုနှစ်ရှည်ထောက်တန်း10နှစ်ဆိုတာစောစောပြောတယ်လို့ပဲသူဘဝရဲ့အကောင်းဆုံးချိန်တည်းပါသွားပြီပေါ့နော်ဒါလည်းကြခံရတဲ့တက်တေခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့ပတ်သက်ပြီးတော့စီရင်ထုံးနေမှာတလောက်ဆေးပြားလေးတွေ့တာနဲ့ပေါ့နော်ဆယ်နှစ်ဆိုတာဟာတော်တော်လေးဟိုကာလရှိတယ်လို့ဟိုဆိုရမှာပေါ့န
ော်ဒါပေမဲ့လူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးပြောင်းရလာလိုက်တယ်လို့ပြောင်းလဲသွားနိုင်တယ်ကာလ
ဟုတ်ကဲ့အဲ့တော့တရားသူကြီးကဘလိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ဗောနော်ဒီလိုမျိုး10နှစ်အထိချနိုင်တော့ထုံးဖြတ်ချက်ရောက်လာတဲ့ဗောနော်ဦးမင်းလူနည်းနည်းသုံးသပ်ပြပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ဗောနော
်ဥပဒေအမှန်တိုင်းသုံးသပ်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ်ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်တာမယ်ချမှတ်ပြရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအလင်းပြဋ္ဌာန်းထားတာဖြစ်တယ်တို့တော့လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟာမတူအဲ့ဒါကြောင့်လည်းအခုလိုမျိုး10နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့မူရင်းစီဝါဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာစီပြ1000လောက်မိတယ်1000လောက်မိတယ်ဆိုလို့ရှိရင်တော့ထောင်တန်ဘလောက်3-5ပြား10ပြားလောက်မိတယ်ဆိုလို့ရှိရင်ထောင်တန်ဘလောက်အဲ့ဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရိဝန္ဒန်းရဲတရားသူကြီးရဲဒီကိစ္စညံ့ညံ့သူတို့လက်ထဲကလွတ်ရင်ပြီးပြီညနေလဲခဲ့ပြီးစီရင်လို့ပဲဒီလိုနှိမ့်နာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဆက်ဆော့ဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်ဒီကလေးကလည်းထောင်ကျစဉ်မှာအသက်16နှစ်ပြည့်တဲ့ဆေးပြားလည်း15ပြားနောက်ပြတော့လည်းတကယ်ကြေတော့လည်းလုတ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော် तू ကအဲ့ဒီနေရာမှာ ရှိနေလို့ဒါပေါ့နော်တကယ်ကြတော့သူကပြပြရည်ရဲ့ပိုင်ရှင်နဲ့မဟုတ်
ဘူးဟုတ်ကဲ့ပိုင်ရှင်ရလို့နေဟုတ်တ
ယ်နောက်တစ်ခုကဒီကလေးမလေးကအခုထေတန်းဆံမွေးဖြေတဲ့ညမှာလေထောင်ထဲမှာဟိုစကြက်ပြီးတော့ဖြေတဲ့ညမှာဂုံတူးသုံးခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီကလေးမလေးရဲ့ဒီဘဝပေါ့နော်ပြန်လေထူထောင်ရေးအတွက်သူမှလည်းဆန္ဒလေးရှိတဲ့အခါကျတော့အဲ့ကကျတော့နိုင်ငံတော်အနေနဲ့အကောင်ဆုံးကလေးမလေးရဲ့ဘဝကိုဘယ်လိုပြန်လဲမြင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့နင်နာတဲ့ရှင်လေးဝင်းကျော်ဖက်ကနေပြီးတော့အကျိုးဆောင်လိုက်ပြီးမှရှေ့နေဒီကနေပြီးတော့နိုင်ငံတော်သမရစီအတနာခံစားတင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတာပေါ့နော်ဒီတန်ကြစီရန်လေအတမပြည်စီတဲ့ကလေးသူငယ်ဖြစ်တဲ့နောက်ပြီးတော့စစ်စည်းစီရင်ထားတဲ့စီရင်ချက်ကလည်းပြည်မှုနဲ့မလိုက်အောင်ပြင်းထန်လို့နဲ့ဒါတွေကိုရှော့ပေါ်စဉ်းစားပြီးတော့ဒီကလေးရဲ့နောင်ရည်တွေမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်အတနာခံစားတင်ပြီးလို့ရှိရင်လူငင်းချမ်းသာကုန်းနဲ့လှုပ်ပေးပါဆိုလို့ရှိရင်တော့ဒါသမရမှာတော့ဒီလွတ်နိုင်တဲ့အခွင့်အာဏာရှိတော့ဒါကတော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဗျ။အဲတော့ဥပဒေတက်ချွန်းနားလေတဲ့သူတို့ကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်လည်ပြီးတော့သုံးသပ်ပြီးတော့မှဒါရှော့ပေါ်ပြီးသင်းနေဆိုတဲ့အကြောင်းပြပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမ္မတရဲ့ညညာမှုနဲ့လူချင်းချင်းကခွင့်ရနိုင်တယ်ပြန်လည်လွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတ
ယ်။မရှင်လေဝေကျော်ကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တက်ခြင်းနဲ့ဆိုတဲ့အခါကျတော့သူ့ကိုစားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တက်နိုင်ဖို့ဘယ်ရှိနေကိုရဲ့အသင်းကဆောင်ရွက်ပေးနိုင်မလဲဆိုတော့ကျမတို့စောင့်ကြည့်ရမှာပေါ့နော
်အဲဒီရှိနေကိုရဲ့အသင်းကိုဆက်သွယ်ပြီးတော့အကူအညီတောင်းနေဆိုလို့ချင်းနဲ့ရှိနေကိုရဲ့ကသူကလှိုက်လေလေးနဲ့အကူအညီပေးမယ်လို့ပဲကျွန်တော်တင်ပါတယ
်မျိုးသမီးကဏ္ဍအတွက်ဒေါ်လာလတန်းကစူးစီးတင်ပြပေးတော့ရပါခင်ဗျာအခုဒီအမျိုးသမီးကဏ္ဍကိုအခုလိုဒီတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နေပါတယ်ခင်ဗျာအခုတော့တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်ကိုအလှည့်ရောက်ပါပြီအင်ဒီယားနာပြည်နယ်အင်ဒီယားနာပူလစ်မြို့မှာအခြေဆိုင်တဲ့ BACI မြန်မာအမေရိကန်လူမျိုးရေးအသင်းကစီစဉ်ကျင်းပတဲ့လူငယ်ကျောင်းသားတွေရဲ့တွေ့ဆုံပွဲအကြောင်းကိုတင်ပြပေးမှာပါBACI အဖွဲ့က College Achieve Program Director ကိုလျံဆန်းနဲ့တွေ့ဆုံပွဲကိုကြီးကြပ်စီစဉ်သူဒင်းဆန်းမန်ကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ ကျွန်တော်မကြသေးခင်ရပိုင်တွင်တော့က BACI အဖွဲ့ရဲ့အစီအစဉ်နဲ့ပေါ့နော်ဒီအိန္ဒိယနာမှာလူငယ်ចောင်းသားတွေပြန်ပြီးတော့ဆုံတွေ့တဲ့ပွဲလုပ်တယ်လို့သိရပါတယ်ဆိုတော့အဲ့ဒီတွေ့ဆုံပွဲကျင်းပတဲ့ရည်ရွယ်ချက်လေးကိုအရင်ရှင်းပြပါလား
မြန်မာ community မှာရှိတဲ့ចောင်းသူចောင်းသားလေးတွေကို university higher education ပေါ့နော်သူတို့ဘယ်လိုနည်းလမ်းတွေရှာရမလဲပြီးတော့ဒီသူတို့စီမှာလဲ support system ပေါ့နော်ဒီလိုသူတို့အားပေးတဲ့လူကူညီပေးတဲ့လူတွေရှိတယ်ဆိုတာကျွန်တော်သိစေဖို့ရန်အတွက်အဓိကရည်ရွယ်ချက်လို့တာဖြစ်ပါတယ်
အဲ့ဒီတွေ့ဆုံပွဲမှာចောင်းသူចောင်းသားတွေဘယ်လောက်ပါပါလဲ
ចောင်းသူចောင်းသားပေါင်း100ကျော်လောက်ရှိလိမ့်မယ
်အလေတန်းကနေတက်သူဒန်းအထိဘယ် level ကចောင်းသူចောင်းသားတွေပါကြတာလဲ
အများသောအဖြစ်ကတော့ကျွန်တော် high school student တွေဖြစ်တယ်ပြီးတော့ middle school student တွေလည်းရှိတယ်ပြီးတော့ကျွန်တော်ကလေးလေးတွေလည်းနည်းနည်းပေါ့နော်အနည်းချင်းတော့သူတို့လာကြတာရှိတယ်အမေအများသောအဖြစ်တော့ high school student တွေဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုတွေ့ဆုံတဲ့အခါမှာရောအဓိကဒီလူငယ်ចောင်းသားတွေအနေနဲ့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ဆွေးနွေးကြပါလဲ
student တွေကိုဒီ education ပညာအရေးချင်းဘလို့အရေးကြီးတယ်ဆိုတာကိုသိစေချင်တယ်လေပြီးတော့ကျွန်တော်အဲ့ဒါကိုအဓိကရွယ်ရွယ်ပြီးတော့ကျွန်တော်တို့ဒီဟိုက student တွေမိခွန်းတွေဖြစ်စေ scholarship အကြောင်းဝင်ဖြစ်စေcollege တွေအကြောင်းဝင်ဖြစ်စေ professional အကြောင်းတွေပဲဖြစ်စေကျွန်တော်တို့ဒီအဲ့ဒီ event မှာဟိုကကျွန်တော်အားလုံးခြုံပြီးတော့လေပြုလုပ်ပေးသွားတာဖြစ်တယ
်ဟုတ်ကဲ့ဆိုတော့အခုလို့တွေ့ဆုံပွဲမျိုးရောဟိုနှစ်တိုင်းလုပ်ဖြစ်လာခင်ဗျအ
ော်ဟုတ်တယ်ဒါကျွန်တော်တို့ရဲ့နှစ်စဉ်ကျင်းပတဲ့college and youth summit လို့ခေါ်တာဖြစ်ပါတယ်ဆိုဒီဟာဆိုလို့ရှိရင်ကျွန်တော်ရဲ့6ကြိမ်မြောက်ပေါ့နော်အဲ့ဒါကျွန်တော်တို့ဒီဟာကိုနှစ်တိုင်းကျွန်တော်ပြုဆောင်သွားနိုင်ဖို့ရန်အတွက်ကျွန်တော်ရည်ရွယ်ချက်ရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုလိုမျိုးတွေ့ဆုံပွဲတွေနှစ်တိုင်းကျင်းပလာတဲ့အခါကျတော့ခုနလိုဒီလူငယ်ចောင်းသားတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်အထောက်အကူဖြစ်တယ်လို့ထင်ပါလဲခင်ဗျ
ကျွန်တော်အရင်နဲ့ဒီအရင်နဲ့အထောက်အကူပြည့်တယ်လို့ယုံကြည်တယ် အာဒီဥပမာဟို statistic ပေါ့နော်ပြောရမယ်ဆိုရင်ကျွန်တော်ဒီ college graduation rate နဲ့ college going rate တွေကကျွန်တော် compare တဲ့အခါမှာလေပြီးခဲ့တဲ့9နှစ်6နှစ်နဲ့အခုလက်ရှိနဲ့ compare တဲ့အခါမှာအရင်က increase တာကျွန်တော်တွေ့ရတယ်ကျွန်တော် BCI နဲ့ကျွန်တော် partner တွေပေါ့နော် community ကောင်းဆောင်တွေရဲ့အကျိုးစားမှုကြောင့်လည်းဖြစ်တယ်အာအဲ့ဒါကြောင့်ကျွန်တော်ဒီအာဒီဒီ question တွေဖြစ်စေပြီးတော့ကျွန်တော်လုံဆောင်မှုတွေပုံမှာကျွန်တော်အာဝန်တာရောတယ်ဘောနော်ဒီလိုအောင်မြင်မှုတွေတွေ့ရတော့လေ
အခုတခါကျွန်တော်မေးမြန်းခြင်းသူကတော့ Dim Sandman မှာသူကဒီចောင်းသားတွေပြန်လည်တွေ့ဆုံပွဲကိုအဓိကဒီဥဆောင်ကျင်းပသူတွေထဲမှာပါဝင်ပါတယ်နောက် BACI အဖွဲ့ဝင်လည်းဖြစ်ပါတယ်ဆိုတော့အခုဒီတွေ့ဆုံဆွေးနွေးပွဲအတွင်းမှာပေါ့လေဘလို့အကြောင်းအရာတွေကိုចောင်းသားတွေအနေနဲ့အများဆုံးဆွေးနွေးကြတာပါလဲ
ဟုတ်ကဲ့အာအဓိကတော့လေဟိုအာကျမတို့ BSA program ကနေចောင်းပြီးတော့တဲ့ចောင်းသားတွေကသူတို့ရဲ့တွေ့ကြုံ high school middle school မှာသူတို့ဘယ်လိုဖြတ်ကျော်ခဲ့ရလဲ high college မှာဘယ်လိုဖြတ်ကျော်ခဲ့ရလဲဆိုတဲ့အတွေ့အကြုံတွေเนาะ RP စကားတွေပြောခဲ့ကြရစေ
ဆိုတော့ BACI အနေနဲ့ရောဒီចောင်းသူចောင်းသားတွေကိုဘယ်လိုကူညီခဲ့လဲ
ကျမဆိုတော့back in 2013 14မှာကျမ high school program မှာကျမပါဝင်ခဲ့တဲ့ BSA program ဆိုတော့သူတို့အဓိကတော့အဓိကတော့သူတို့scholarship တွေသူတို့ရှာပြီးရပြီးမှသူတို့ကျမတို့ SCG ရဲ့ဟာတွေကိုသူတို့ correction လုပ်ပြီးတယ်ပြီးမှသူတို့ကျမတို့ high school နဲ့ college တက်ဖို့recommendation တွေသူတို့ရေးပြီးတယ်ပြီးမှသူတို့ဟို college ရှောက်ဝင်ဆုံးလဲသူတို့ဘယ်ကျောင်းဟာပိုကောင်းတာလဲ which college better college ကောင်းတဲ့ဟာတွေသူတို့ရှာပြီးပြီးမှအဓိကကျမတို့ကိုရှောက်ထားပြီးမှအကူငွေသူတို့ college အတွက်အကူငွေအားလုံးယူပြီးရရှင့်
high school ចောင်းနေမှာအထက်တန်းចောင်းနေမှာစာသင်နေ now high school အထက်တန်းចောင်းနေပြီးတဲ့အခါကျတော့ take the college တွေရောက်တာပေါ့ဆိုတော့အဲ့လို take the college တွေရောက်တဲ့အချိန်မှာဟိုအဓိကရင်ဆိုင်ရတဲ့အခက်ခဲကဟိုဘာမှန်းဖြစ်မလဲ
ဟုတ်ကဲ့အာကျမအနေနဲ့ဆိုတော့အခုကျမ IU Bloomington မှာစောထားနေတက်ရတော့မှာဖြစ်တယ်အဲ့ဒါကျမအနေနဲ့ဆိုတော့ first English စကားတည်းလေးခက်တယ်ကျမတို့ကမြန်မာပြည်မှာဆိုရင်ဟိုရှစ်တန်းထိပဲပြီးပြီးမှကျမအင်္ဂလိပ်စကားမတီးဘဲနဲ့ရောက်ခဲ့တဲ့အတွက်အင်္ဂလိပ်စကားခက်ခဲရှိတယ်။အဲ့ဒါအဓိကပဲကျမတို့ဆိုရင်ပြီးမှ second ကတော့ဟိုကျမတို့ကဟိုဒီ US ရဲ့မှာဆိုတော့ကျမ first generation college student ဖြစ်တယ်ဆိုတော့ college ဘာဘာလို့လောက်ရမှာဆိုတော့သိမသိဘူး။ဆိုတော့အမျိုးဖြစ်တဲ့အချိန်မှာကျမတို့ BSA director Eliza ကိုလည်းမိတယ်ပြီးမှ system တွေလည်းဒီမှာ BSA မှာအလုပ်လုပ်တဲ့ system တွေလည်းမိတယ်ပြီးမှသူတို့စမှာအကျဉ်းဉာဏ်တွေတောင်းခဲ့ရှင်။
ဆိုတော့အခုဒီကြောင်းဟိုအခုဒီဟိုတွေ့ဆုံဆွေးနွေးပွဲလုပ်တဲ့အခါမှာကြတော့ဒီအလဲတန်းအထက်တန်းကျောင်းသားတွေလည်းပါတယ်ဆိုတော့ဟိုအခုဟိုညီမတို့ဆိုလို့ရှိရင်ဒါတက်သူတောင်ရောက်နေပြီဆိုတဲ့အခါကြတော့လေဟိုဟိုနောင်တက်လာမဲ့ဒီမျိုးဆက်တစ်ကျောင်းသားတွေကိုကြတော့အဲ့ဒီလိုမျိုးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့တွေအဲ့လိုအခက်အခဲတွေနဲ့မတွေ့ရအောင်ကြိုပြီးတော့ရှင်းပြတာမျိုးတို့တွေ့ဆုံပွဲအတွင်းမှာပြောပြသေးလား
ဟုတ်ကဲ့ပြောဖြစ်ပါရရှင်အာကျမတို့အဲ့ဒီ college and youth summit မှာဆိုင် BSA program ကနေကျောင်းပြီးသွားတဲ့သမီးကျမလိုပဲเนาะကျောင်းပြီးသွားပြီးမှ college တက်တဲ့ကျောင်းသူကျောင်းသားများသူတို့ပြန်လာပြီးမှသူတို့အတွေ့အကြုံပြီးမှသူတို့ college မှာဆိုရင်ဘယ်လိုစာကြည့်ရမလဲဘယ်လို schedule တွေဘာတွေလုပ်ထားရမလဲဆိုတော့သူတို့ရှင်းပြထားစေအတိအသေးပြီးမှအလုပ်ကစသူတို့ရှင်းပြထားရှင
်ဆိုတော့ဟိုတခြားရောဘယ်လိုအကြောင်းအရာတွေကိုဟိုဆွေးနွေးကြသေးလဲ
ဟုတ်ကဲ့အဓိကတော့ကျမတို့ရဲ့ concentration ကတော့ဟို education ပေါ့နော်ဆိုတော့အဓိကတော့ဟို Burmese American community မှာရှိတဲ့ကျောင်းသားအလုံးသူတို့ college တက်နိုင်ဖို့ရတဲ့ကျမတို့ယူရထားရဆိုတော့ကျမတို့ program မှာဆိုရင်ဟို college အသီးသီးမှာကျမတို့ Indianapolis မဟုတ်ရင် Indiana မှာရှိတဲ့ college အသီးသီးမှာ college သူတို့ကိုယ်စားလှယ်များကိုသူတို့ကျမတို့ဖိတ်ခေါ်တယ်ပြီးမှသူတို့ရဲ့ဟိုအကြောင်းကိုဆွေးနွေးခန်းနဲ့အဓိကတော့သူတို့ရဲ့ကျောင်းဝင်ခွင့်လျှောက်ချိန်မှာလိုအပ်ချက်တွေပြီးမှအဓိကသူတို့ကျောင်းoffer တဲ့ scholarship တွေပြီးမှငွေကြေးထောက်ပံ့မှုတွေကိုကျမတို့ရှင်းပြစီခဲ့တယ်နော
်ဆိုတော့အခုဒီတွေ့ဆုံဆွေးနွေးပွဲလုပ်တဲ့အခါမှာရောဒီ Indiana ပြည်နယ်ထဲကကျောင်းတွေကကျောင်းသားတွေပဲလာပြီးတော့ပြောကြလာဒါမှမဟုတ်တခြားပြည်နယ်ကသူတွေရောပါသေးလား
ဟုတ်ကဲ့ရှင်ကျမတို့ပွဲလုပ်တဲ့အချိန်မှာကျမတို့ဟိုကျမတို့ဒီ Burmese community American community ကနေကျောင်းပြီးသွားပြီးရနော်မြန်မာပြည်သားဒီမြန်မာပြည်သားဒီ US မှာကျောင်းပြီးသွားတဲ့လူတွေကျမတို့အားလုံးဖိတ်ခေါ်တယ် Michigan ကနေလည်းတယောက်ရှိတယ်ပြီးမှ Texas Dallas Texas ကနေတယောက်ရှိတယ်ပြီးမှကျမတို့ဟို Indianapolis ကလူတွေပဲမဟုတ်ဘဲနဲ့တနေတခြားလူတွေလည်းကျမတို့ဖိတ်ရရှင်
သူတဆောင်လည်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါဒီအစီအစဉ်ကိုအင်္ဂါနေ့မနက်ခင်းမှာလဲနောက်တစ်ချိန်ပြန်လည်နားဆင်နိုင်ပါ रे ခင်ဗျာအခုနောက်ဆုံးနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍကတော့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားတာပါခင်ဗျာ
ဒီတစ်ပတ်တော့ high speed camera လို့ခေါ်တဲ့မျက်နှာမြင် camera အကြောင်းကိုပြောပြပါရစေတစ်စက္ကန့်ကိုပုံရိပ်ပေါင်း250ကနေ500လောက်ထိပုံဖမ်းနိုင်တဲ့ကင်မရာကိုမျက်နှာမြင်ကင်မရာလို့ခေါ်နိုင်ပါတယ်ဒီမျက်နှာမြင်ကင်မရာကိုတီထွင်ဖို့အတွက်ဘာကြောင့်လိုအပ်လာပါသလဲယူပဗေဒပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုရှင်းပြပါတယ်
လွန်ခဲ့တဲ့အနှစ်100လောက်ကအတန်တိတ်ခက်ကရုပ်ရှင်ကြည့်ရင်ချာလီချက်ပရင်ရုပ်ရှင်မျိုးပေါ့နော်မင်းသားမင်းသမီးတွေဟိုဇက်တောက်နဲ့ခုန်နေတာကိုမြင်ရပါမယ်အဲ့ဒါဘာကြောင့်လဲဆိုတဲ့အခါကျတော့ဖလင်းအလိတ်နဲ့ရိုက်ရတော့ရိုက်တဲ့အခါကျတစ်စက္ကန့်ကိုသူက14ပုံနဲ့18ပုံပဲရနိုင်ပါတယ်ပြီးတဲ့ပုံပြီးမြန်ပြီးမရနိုင်ပါဘူးပြန်ပြတဲ့အခါကျတော့သူလက်ကလေးနဲ့လှည့်ရတယ်သူလက်ကနှေးလိုက်မြန်လိုက်ဆိုတဲ့အခါကျဇက်တောက်ဖြစ်နေတာဖလစ်လို့ခေါ်ပါတယ်ဖလစ်ကဆိုရုပ်ရှင်မင်းသားမင်းသမီးတုံဖြစ်နေတာပေါ့နော်နောက်ပိုင်းကျတဲ့အခါကျတော့ National TV System NPSC ပေါ့နော်နှုန်းကတစ်စက္ကန့်ကိုပုံ30နှုန်းပေါ့နော်တိတိကျကျကတော့ 29.69 တစ်စက္ကန့်ကိုပုံရိတ်နဲ့ရိုက်တဲ့ကင်မရာတွေအသုံးပြုရမယ်ဆိုပြီးတော့သူစန်ထားပါတယ်ဘာလို့ဆိုတော့ကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုန်းကိုကြည့်လိုက်လို့ရတယ်လို့ရှင်မျက်လုံးကဒါကိုတောက်လျှောက်မြင်သွားတယ်ပေါ့နော်ဒါပေမဲ့တဘာဝမှာဖြစ်ပြနေတဲ့ဟာတွေကသိမ့်မြန်တယ်ပေါ့နော်ဥပမာအားဖြင့်မြင်းကကစုံပေါက်ပြေးနေတယ်ဆိုလို့ရှိလို့ရှိဒီမြင်းကမြေကြီးကိုဘယ်အချိန်မှာထိလို့ဘယ်ခြေတော့ကထိတာလဲဆိုတော့သိစိတ်ဝင်စားကြတာပေါ့နော်လွန်ခဲ့တဲ့အနှစ်50 100လောက်အဲ့ဒီကနေပြီးတော့မှဒီမျက်နှုံးမြင့်ကင်မရာဘယ်လိုလုပ်မလဲဘယ်လိုရိုက်ယူမလဲရိုက်ရိုက်တဲ့အခါမျက်နှုံးကတစ်စက္ကန့်ကိုကားချက်ပေါင်း200 300လောက်ထိရိုက်တကယ်တမ်းပြန်ကြည့်တဲ့အခါကျတော့တစ်စက္ကန့်ကို15ပုံပုံ20လောက်ကြည့်တဲ့အခါကျတော့တဘာဝရေလှူရှာနေတဲ့အမြန်ကိုတဖြည်းဖြည်းချင်းပေါ့နော်တစ်ဆင့်စီမြင်ရတော့
တဘာဝရေလှူရှာမှုအစစ်ကိုဒီလိုမြင်လာဖို့အတွက်သုံးရတဲ့ကင်မရာရဲ့မှန်သားအပြင်ပုံရိပ်တွေအများကြီးကိုတိတ်နိုင်မဲ့ဤပညာအစ်ပေါ်လာမှသုံးလာနိုင်တာဖြစ်ပါတယ
်ကင်မရာရဲ့ဓာတ်ပုံရိုက်တဲ့မှန်သား CMOS ပေါ့နော် Complementary Metal Oxide Semiconductor ဆိုတဲ့ CMOS ကအရင်မြန်ပါတယ်အဲ့ဒါနဲ့သုံးရပါတယ်တစ်စက္ကန့်ကိုပုံ900တပုံကို data ပေါင်းက10 megapixel တစ်စက္ကန့်ကိုပုံပေါင်း900လောက်ကို10 megapixel နဲ့တန်း30လောက်ရှိတဲ့ data နဲ့မြောက်တစ်စက္ကန့်မှာเนาะအဲ့တော့တမနစ်ရိုက်မယ်ဆိုလို့ရှိရင်ဘယ်လောက်တောင်များလဲအဲ့တော့ဟို data ကိုတိမ့်ထားနိုင်တဲ့ computer တွေအမြန်ဆုံးတိမ့်နိုင်တဲ့အမြန်ဆုံးရိုက်နိုင်တဲ့ camera တွေပေါ်လာတယ် video camera တွေပေါ်လာတယ်အခါကျတော့မှသူတေသနာလောက်ရတာတွေကပို့ပြီးတော့အောင်မြင်လာတယ်ပို့ပြီးတော့တဘာဝအချက်လက်တွေရဲ့သူတေသနာတွေကိုတည်တည်ချာချာလုပ်နိုင်ပါတယ
်ဒီမျက်နှုံးမြင်ကင်မရာကိုဘယ်နေရာတွေမှာသုံးနေပါသလဲ
မျက်နှုံးမြင်ကင်မရာနေရာတကာမှာသုံးပါတယ်သုံးအောင်သုံးပါမလားလို့မထင်တဲ့နေရာပါလဲဆိုလို့ရှိရင်မိတ်ကအလှကုန်နောက်ဆက်ပြရေးအဲ့ဒါကြီးသူတေသနာလုပ်တဲ့အခါကျတော့မိတ်ကတကိုလိန်နဲ့ဘော်ဒီလိုရှင်းဆိုပါလို့အဲ့ဒါမျိုးဘလောက်ချောမွတ်နေအောင်လိမ့်နိုင်လဲဆိုတဲ့ဟာသူ့ရောတဲ့ဓာတုပေဒါတွေရောတဲ့အခါမှာဘလောက်အမြန်နဲ့ရောလဲဆိုတာသူကမြန်ရောလေကောင်းလေလားရန်ရောနေတဲ့အချိန်မှာဘာဖြစ်နေလဲဆိုတဲ့ဟာကိုသိကျင်တဲ့အတွက်လောက်ရတာပေါ့
နောက်သုံးကြတဲ့နေရာကတော့ကားလုပ်ငန်းမှာဖြစ်ပါတယ်
ကားအင်ဂျင်တခုဘလောက်အထိကောင်းနေသလဲဆိုတဲ့ဟာကားရဲ့တိုင်းမင်ပဲနောက်အင်ဂျင်မှာရှိတဲ့ valve တွေခုန်နေတာပေါ့နော်ခုန်နှံမှန်ရဲ့လားဆိုတော့မျက်စိနဲ့ကြည့်လို့မရအောင်လေတစ်စက္ကန့်ကိုအချိန်ပေါင်း900 1000မကခုန်နေတဲ့ဟာကြတော့မျက်လုံးနဲ့မမြင်ရတဲ့အတွက်တစ်ဆင့်စီဘလို့ပြောင်းလဲသွားလဲ valve လေးတွေခုန်တာမှန်တလားမမှန်လားဆိုတာကိုမျက်နှုံးမြင့်ကင်မရာနဲ့အင်ဂျင်ကိုဓာတ်ပုံရိုက်လိုက်တယ်ရိုက်တဲ့နှုံးကအယမ်းမြန်ပြီးတော့ကြည့်တဲ့နှုံးကတအားလျှော့ချလိုက်တော့တစ်ဆင့်ပြီးတစ်ဆင့်ဘာတွေပြောင်းသွားလဲဘလို့ပြောင်းသွားလဲဆိုတာကိုသိနိုင်ပါတယ်။နောက်တစ်ခုသိအရေးကြီးတာပေတီပေါ့နော်။ကားမောင်သမားတို့ပက်ဆင်ဂျာတွေကိုဘာပဲတိုက်မိတိုက်မိပေါ့နော်။ကားဘော်ဒီမှာကျိုးပယ်ပြီးတော့လူအန်ဒရယ်ရောက်အသက်အန်ဒရယ်ဖြစ်နိုင်ပါတယ်။အဲ့တော့အဲ့လိုမဖြစ်အောင်ဒီကားဘော်ဒီရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတာကိုမျက်နှုံးမြင်ကင်မရာနဲ့ရိုက်ပြီးတော့မှသူ့ slow motion ပြန်ကြည့်တော့မှဒီကားဘော်ဒီဒီဇိုင်းစောက်တဲ့အခါဒီတဲ့ပို့ပြီးကားအောင်လှုပ်ဖို့သူတေသနာတိတ်အသုံးဝင်ပါတယ
်။အားကစားမှာအသုံးတည်တာကိုကြည့်အောင်ပါ
။ကောက်တီရိုက်လိုက်တဲ့အခါကိုလျှွဲတဲ့ဟန်လွှဲပုံလွှဲနည်းနဲ့ဒီကောက်တန်ရိုက်လိုက်တဲ့အခါကြလို့ရှိရင်ဘယ်နေရာမှာထိသွားလဲဆိုတာကိုမမြင်နိုင်ပါဘူး။ဂိုက်လေးရာလောက်ကိုနော်၄-၅စက္ကန့်အတွင်းရောက်သွားအောင်ဒီလောက်မြန်တဲ့ နှုတ်နဲ့ရိုက်လိုက်တဲ့ဟာဂေါတိရဲ့ဘယ်နေရာမှာထိတယ်လဲဂေါတိကဘလို့ပိန်သွားတယ်လဲပြန်ဖောင်းလာသလားဂေါတိဒီဇိုင်းလုပ်တဲ့ဟာဂေါရိုက်တဲ့အတန်သူတေသနာလုပ်တာလေဒီမျက်နှုံးမြင်ကင်မရာနဲ့ပဲကြည့်လို့ရတယ်နော်အားကစားသမားတွေဒိုင်ဗင်ထိုးတာဆိုရေထဲကိုတဲ့တယ်လေးကျသွားအောင်ရေတွေဖွာမသွားအောင်ဘယ်နည်းနဲ့ဘလို့ထိုးဆင်းလိုက်လဲတဲ့နေရာမှာမှားနေတယ်လေနော်ဘောလုံးကန်တာတော့မှသူတို့ high speed camera နဲ့ရိုက်ပြီးတော့သူတည်တနာလောက်ပါတယ်။ကန်လိုက်တဲ့ဟာခေါင်းနဲ့တိုက်လိုက်တဲ့ဟာဘယ်နေရာမှာတိုက်လို့ရှိရင်ဘောလုံးကကုလူချင်းတဲ့နေရာကိုရောက်အောင်လုပ်လို့ရတယ်လေဆိုတော့ပြီးပြစရာ high speed camera နဲ့ရိုက်ပြီးတော့မှပြန်တင်ပေးပါတယ
်။ကာကွယ်ရေးအတွက်ကဘယ်နေရာတွေမှာသုံးပါသလဲ။
ကနနဲ့ပြစ်လိုက်တဲ့အခါကျလို့ရှိလို့တစ်စက္ကန့်မီတာပေါင်းမြောက်များစွာနဲ့ခါရဲဒိုင်းကနေထွက်သွားတဲ့အခါကျတော့ကြီကာအင်ဂျီမှာကြီစံရဲ့ထိပ်ဖူးကဘလို့ကွဲပြီးဝင်သွားတယ်လေမကွဲအောင်ဘလို့ပစ္စည်းများတုံးမလဲကြီစံရဲ့အရှိန်ကြောင့်ဘယ်နေရာမှာကွဲလို့မကွဲအောင်ဘာလုပ်မလဲနောက်ဘုံပောက်ကွဲတဲ့ဟာဘယ်နေရာမှာဘယ်အချိန်မှာပောက်သွားတဲ့အခါကျဘလို့ထိကိုက်မှုဖြစ်နိုင်တယ်လေဘလို့ကာကွယ်နိုင်တယ်လေအဲ့ဒါအစပေါ့မျက်နှုံးမြင်ကင်မရာနဲ့ကာကွယ်ရေးမှာလည်းတုံးကြပါတ
ယ်စိတ်ပညာမှာကြတော့
စိတ်ပညာစိတ်ဝင်စားစရာလေးတခုပြောပါမယ်နှာချီလိုက်တဲ့အခါနှာခေါင်းထဲကထွက်လာတဲ့အရေးအမှုန်တွေကဘယ်နှုတ်နဲ့ဘလောက်ထွက်သွားလဲဆိုတဲ့ဟာကိုသိကျင်ကြတယ်သိကျင်တာတခြားကြောင့်မဟုတ်ယောဂကူးဆက်တဲ့ဟာဘာကြောင့်ကူးဆက်တယ်လဲဟတ်ချိုးဆိုပြီးတော့တခါလေတန်းချီလိုက်တဲ့အခါတစ်စက္ကန့်အတွင်းမှာမီတာ200လောက်နဲ့ကိုထွက်သွားတာတချို့ကြတဲ့အခါကျအမှုန်လေးတွေကတေးလွန်အားကြီးတဲ့အတွက်ထွက်တာသွားတယ်ပတ်ဝန်းကျင်နားမှာနေနေတယ်တဖြည်းဖြည်းချင်းပြန့်သွားတဲ့ဟာကိုကြည့်ဖို့အတွက်ကဒီမျက်နှုံးမြင်ကင်မရာနဲ့နှာခေါင်းထဲကထွက်လာတဲ့ဒီအရေးအပုံလေးတွေဘယ်နေရာကိုဘလောက်အထိတွားနိုင်လဲရွယ်အစားပေါ်မူတည်ပြန်ဘလောက်အထိပြန့်သွားနိုင်လဲဆိုတဲ့ဟာကိုသူတေသနာလုပ်တာသိစိတ်ဝင်စားဖို့ကောင်းပါတယ
်ဒေါက်တာပရိသတ်တင်မှာမျက်နှုံးမြင်ကင်မရာကိုဇီဝသိပ်ပန်တဲ့အာကာသစူးစမ်းရေးတွေမှာဘလို့သုံးနေကြတယ်ဒီလိုတီထွင်လာနိုင်တာကြောင့်လူသားတွေအတွက်ဘလို့အကျိုးရှိတယ်ဆိုတာတွေကိုနောက်တစ်ပတ်မှာဆက်ပြီးတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ်ပန်တဲ့အနည်းပညာကဏ္ဍကိုဒီမှာပဲညံ့လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တကယ်မျိုးသက်စီစဉ်တင်ဆက်ပေးတဲ့သိပညာနဲ့ဤပညာကဏ္ဍဖြစ်ပါရယ်ခင်ဗျာ VOA အမေရိကန်တန်ကနေတောက်ကြာနေညဘက်အတန်လက်စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါရယ်ဒီမနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းနားဆင်ခဲ့ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းပြန်လည်နားဆင်ကြရမှာပါလိုင်းဒိုမီတာ3240နဲ့49ရုပ်ကနေဖမ်းယူနားဆင်နိုင်ပါရယ်ခင်ဗျာကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးရမယ်ခင်ဗျာ
ပါကစ္စတန်နောက်မြောက်ဖက်ဒေသမှာဘုံပေါက်ကွဲမှုနှစ်ခုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး80ယောက်ထဏ်ရသွားပါတယ်အာဖဂန်နိုင်ငံရဲ့နေဆက်ဒဇယ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကိုရန်လူမျိုးစုဒေသရဲ့အဓိကမြို့ဖြစ်တဲ့ပရာချီနာမြို့လူစီကားရဲ့ဈေးတစ်ခုထဲပေါက်ကွဲမှုတွေဖြစ်ခဲ့တာပါလူသားလူလာများတဲ့မုန်းလွှဲချိန်မတိုင်ခင်မှာပြင်းထန်တဲ့မြင်ရတဲ့ဘုံတလုံးပေါက်ပြီးတိတ်မချခင်မှာပဲအင်အားပြည့်တဲ့နောက်ထပ်ဘုံတလုံးပေါက်ကွဲခဲ့တာဖြစ်ကြောင်းလဲဒေသခံလွတ်တော်ကိုယ်စားသူကပြောဆိုခဲ့ပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွတ်ထုတ်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစားဝင်ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်ဟာအင်တာမမျှတပြီးလေးနက်မှုရှိကြောင်းဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်ဗြိတိန်မှာအခြေချနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုလို့မိသားစုတွေတကွဲတပြားဖြစ်တဲ့အဖြစ်မျိုးတွေတွေ့ရမှာမဟုတ်ဘူးဆိုပြီးတော့လည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါကတ္တနိုင်ငံကိုအကြံဖက်ဖွဲ့စည်းတွေကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆက်ဆွဲပြီးဆက်ဆံရေးပြတ်တောက်ထားတဲ့ဆော်ရီအာရေဗီယာနဲ့တခြားပင်လယ်ဝင်နိုင်ငံတွေကကတ္တာဆိုးကဆောင်ရွက်ပေးရမယ့်တောက်ဆူချက်တွေကိုကတ္တာဆိုးကထံပေးပို့လိုက်ပါတယ်။ဆော်ရီအာရေဗီယာဘာရင်အာရဗ်စောဘများပြည်တော်စု UAE နဲ့အီဂျစ်အရာလီနိုင်ငံနဲ့ကတ္တာနိုင်ငံတို့ကြားဂျောင်းဝင်ဆက်ဆက်ပေးနေတဲ့ကိုယ်နိုင်ငံကတောက်ဆူချက်တွေကိုကတ္တာဆိုးကထံပေးပို့ပေးလိုက်တာပါ။ကမ္ဘောဒီးယားနိုင်ငံမှာကမ္ဘာနီလက်ထက်ကရရဲဆက်ဆက်ကျူးလွန်နေတဲ့လူရွက်တွေနဲ့ပတ်သက်လို့တာဝန်မရှိကြောင်းတက်ရှိထင်ရှားရှိနေစေဖြစ်တဲ့ကမ္ဘာနီခေါင်းဆောင်နှစ်ဦးနဲ့တူကဒီကနေ့တရားခွင်မှာပြောဆိုလိုက်ပါတယ်။အသက်85နှစ်အရွယ်ရှိပြီဖြစ်တဲ့သမရဟောင်းကီယူဆဖန်ကကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့စစ်ဆေးနေတဲ့တရားခွင်မှာဒီကနေ့အပြီးသက်လျှောက်လဲချိန်မှာပြောဆိုလိုက်တာပါ။သူ့ပေါ်မှာတော့လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတက်ဖြတ်မှုတွေနဲ့ရုံးတင်စစ်ဆေးနေတာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကောင်လင်ကပြောပြပေးခဲ့တာပါခင်ဗျာ။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်
၆နာရီကနေ၇နာရီထိလိုင်းဒိုမီတာ30နဲ့40 49ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုထုတ်လွှင့်ပေးတဲ့စီစဉ်တွေကို VOE မြန်မာပိုင်းစီစဉ်ရဲ့ internet ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာဖမ်းယူနားဆင်နိုင်ပါတယ်ဒီညစီစဉ်ထုတ်လွှင့်ရေးမှုကတော့ကိုရနိုင်ဖြစ်ပြီးတော့အတန်ဖမ်း engineer ကတော့ Curtis Biden ဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington. Welcome.